Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဧပြီလ23ရက်တနင်္ဂနွေနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့51နဲ့ဖိုင်လာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မသင်္ကီထိုက်ပါပြင်သစ်သမ္မတရွေးကောက်ပွဲပထမအကြော်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပနေပြီးလုံခြုံရေးကိုလည်းအထူးပဲတင်းကျပ်ထားပါတယ်မြောက်ကိုရီးယားနိုင်ငံကအမေရိကန်နိုင်ငံသားတဦးကိုထပ်ပြီးတော့ဖမ်းဆီးပါတယ်အမေရိကန်ရေတပ်အဖွဲ့ USS ကားပင်စင်နဲ့အတူဂျပန်ဖြတ်သိမ်းမောနှစ်ဆင့်တို့ပူးပေါင်းပြီးပစိဖိတ်သမုဒ္ဒရာအတွင်းစီးရီးလေ့ကျင့်မှုကိုဒီကနေ့စတင်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမအီတန့်စင်နဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနားဆင်ကြမဲ့သတင်းလွှာတွေထဲမှာတော့
လေတန်းကလေးစုစုပေါင်းဝင်ကျေးဇူးက438ယောက်ရှိတယ်ရှစ်တန်းက133ယောက်ရှိတယ်အားလုံးဝင်ဒီ final exam မှာဝင်ပြည့်တဲ့ကလေးတိုင်းအောင်မြင်ကြတယ
်ထိုင်းမြန်မာနယ်စပ်စာသင်ကျောင်းတို့ရဲ့အစိုးရစစ်ဆာမေးပွဲအောင်ချက်နဲ့ပတ်သက်လို့ရွှေပြောင်းမြန်မာဆရာဆရာမများအစည်းအရုံးရဲ့ဩဂတ်ဒေါ်ရွှေစင်ဝင်ပြောသွားတာဖြစ်ပါတယ်ပြည်စုံကိုမကြခင်မှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူပတ်စင်တင်ဆက်တဲ့မြန်မာဒီမိုကရေစီရွရွဆွေးနွေးခန်းကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်နေမှအီတန်းစင်တို့ပြောပြပေးပါမယ်ရှင
်ပြင်သစ်သမ္မတရွေးကောက်ပွဲပထမအကြော်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပနေပါတယ်နိုင်ငံတော်ဝန်မဲယုံပေါင်း6000ကျော်ဖွင့်လှစ်ထားပြီးမဲပေးခွင့်ရှိသူ48တန်းနီးပါးတို့ကသမ္မတလောင်း12ဦးကိုရွေးချယ်မဲပေးနေကြပါတယ်လက်ရဆုံးကနေလဝဲဆုံးဝါဒီသမရလောင်း12ဦးတို့ဝင်ရောက်ရှင်းပြနေတဲ့ပြင်သစ်သမရရွေးကောက်ပွဲကတော့ဆယ်စုနှစ်တည်းအတွင်းစိတ်ဝင်တစားဆောင်ချရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်ရွေးကောက်ပွဲအကျိုးရက်ပိုင်းလိုမှာမြို့တော်ပါရီမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်ခဲ့တာကြောင့်ဒီကနေ့ရွေးကောက်ပွဲတွေကိုတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်ရွေးကောက်ပွဲမှာလည်းအမျိုးသားရေးသမားအစ္စလမ်စန့်ကျင်သူသမရလောင်းမရင်းလက်ဖန်ကဦးဆောင်နေတာပါအစ္စလမ်ရဲ့ဆွေရောင် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားတဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းပြင်းထန်နိုင်ငံတော်ဝန်လမ်းမတွေပေါ်မှာရဲတပ်ဖွဲ့ဝင် 9,000 ကိုလုံခြုံရေးချထားပြီးအထူးတပ်ဖွဲ့တွေအပါအဝင်စစ်သား 8,000 ကိုလည်းအားဖြည့်ထားပါတယ်။ရွေးကောက်ပွဲကြိုကာလမှာတော့လက်ဝဲအလဲအလတ်ဝါဒီစီးပွားရေးဝန်ကြီးဟောင်းအင်မန်နျူအယ်မက်ခရွန်ကဦးဆောင်ပါတယ်။အထူးသဖြင့်မွတ်စလင်နိုင်ငံတွေကရွှေ့ပြောင်းဝင်ရောက်လာမှုတွေအပါအဝင်ပြင်းထန်နိုင်ငံတွေရွှေ့ပြောင်းအခြေချမှုအလုံးနီးပါးကိုရပ်ဆိုင်ပစ်လိုနေတဲ့မရင်းလက်ဖန်ကနောက်ကကတ်လိုက်နေတာပါ။ဥရောပသမဂ္ဂကနေလည်းပြင်းထန်နိုင်ငံနှုတ်ထွက်ရေးကိုမရင်းလက်ဖန်ကလိုလားနေတာဖြစ်ပါတယ်။နောက်ထပ်ထိတ်တန့်ရောက်နေသူတွေကတော့ပြည်သူ၃စီးတေကိုဖျက်တော့နောက်ဥရောပသမဂ္ဂအတွင်ပြုပြင်ပြောင်းလဲရေးအတွက်တွန်းအားပေးနေသူဖရန်စာဖီလွန်လည်းနောက်ကကတ်လိုက်နေပါတယ်ရှင်။
အမေရိကန်နိုင်ငံသားနောက်တစ်ယောက်ကိုမြောက်ကိုရီးယားနိုင်ငံကဖမ်းဆီးထိန်သိမ်းထားလိုက်ပြန်ပါပြီ။မြောက်ကိုရီးယားကထွက်ခွာဖို့ပြင်ဆင်နေစဉ်ဖျောက်ယောင်အပြည်ပြည်ဆိုင်ရာလေးစိတ်မှာကိုရီးယားနယ်ပေါ်အမေရိကန်နိုင်ငံသားပေါမောက်ခတိုနီကင်ဆိုသူကိုဖမ်းဆီးတာလို့တောင်ကိုရီးယားရုံးဟတ်သတင်းဌာနကပြောပါရယ်။ဒီကင်ဆိုတိုနီကင်ဆိုတဲ့သူဟာမြောက်ကိုရီးယားနိုင်ငံမှာလူမှုရေးအကူအညီပေးလုပ်ငန်းတွေအတွက်တလားလောက်ဆွေးနွေးနေသူဖြစ်တယ်လို့ပြောပါရယ်။သူကိုဘာကြောင့်ဖမ်းရလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြောက်ကိုရီးယားကဖမ်းထားတဲ့အမေရိကန်နိုင်ငံသားအရေးအတွက်ဟာသူအပါအဝင်ဆိုရင်၃ယောက်မြောက်ရှိနေပါပြီ။အမေရိကန်နဲ့ညှိနှိုင်းရမှာအသုံးချဖို့အတွက်အရင်တုန်းကတော့မြောက်ကိုရီးယားကအမေရိကန်နိုင်ငံသားတွေကိုဖမ်းဆီးထိန်းသိမ်းလေးရှိတတ်ပါရယ်။
ကိုရီးယားကျွဆွေကိုဥတီခုံပေါင်းနေတဲ့အမေရိကန်လျင်တင်သင်းမောအုပ်စုမှာဂျပန်ဖြတ်သင်းမောနှစ်ဆင့်ကပါပူးပေါင်းလိုက်ပြီးပစိဖိတ်သမုဒ္ဒရာအနောက်ဖက်ဒေသမှာနှစ်နိုင်ငံစစ်သင်းမောတွေဒီကနေ့ပဲပူးရဲစည်ရေးလေ့ကျင့်မှုတွေစတင်ပါတယ်။အမေရိကန်လျင်တင်သင်းမော USS Carl Vinson ရေတပ်အုပ်စုမှာတော့ပယ်ရင်းတပ်တုံးတပ်ဆင်ထားတဲ့ Cruiser စစ်သင်းမောဒဇင်းနဲ့ဖြတ်သင်းမောဒဇင်းတို့လည်းပါဝင်ပါတယ်။မြောက်ကိုရီးယားရဲ့ပယ်ရင်းတပ်ဒုံးနဲ့နျူကလ িয়ার ဆက်တပ်မှုတွေကြောင့်ကိုရီးယားကျွဆွေမှာတင်းမာမှုတွေတိုးလာတဲ့အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်နဲ့ USS Carl Vinson ရစ်တပ်တင်းမောအုပ်စုကဩစတြေးလျနိုင်ငံခီးစင်ကနေကိုရီးယားကျွန်းဆွယ်ဘက်ကိုလမ်းကြောင်းပြောင်းခုံမောင်းတာဖြစ်ပါတယ်။ဂျပန်ဖြတ်တင်းမောတွေကအမေရိကန်ရစ်တပ်တင်းမောအုပ်စုနဲ့ဘလောက်ကြာကြာလိုက်ပါမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပင်လယ်ပြင်မှာတုံ့ပြန်နိုင်စွမ်းနဲ့ကာကွယ်ရေးစွမ်းရည်ပူးရဲဆောင်ရွက်မှုတိုးတက်စေရတဲ့ပုံမှန်လုပ်နေကြပူးရဲစီရည်လေ့ကျင့်မှုဖြစ်တယ်လို့အမေရိကန်ရစ်တပ်ကပြောပါတယ်။ကုလသမဂ္ဂကဒဏ်ခတ်ပိတ်ဆို့ထားတဲ့ကြားထဲမြောက်ကိုရီးယားကပယ်ထိန်ဒုံးနဲ့နျူကလ িয়ার ဆန့်တက်ခဲ့တာပါမြောက်ကိုရီးယားဘက်ကနျူကလ িয়ার ထိပ်ဖူးတပ်ဒုံးကြီးနဲ့အမေရိကန်ကိုတိုက်ခိုက်လာမယ့် NDA ကနေကာကွယ်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားပြီး ဆေးရည်အရာတိုက်ခိုက်မှုအပါအဝင်နီလန်ပေါင်းစုံအစင်းနဲ့ရှိတယ်လို့လည်းအမေရိကန်သမ္မတကပြောဆိုထားပါတယ်ရှင
်။အာဖရိကတိုက်အတွင်းကအမေရိကန်တို့ရဲ့တခုတည်းသောစစ်တပ်အခြေစိုက်စခန်းရှိရာဒီဘိုဒီမြို့ကိုကာကွယ်ဝင်ကြီးဂျိမ်းစ်မက်တစ်ရောက်ရှိနေပါတယ်။ဒီဘိုဒီမြို့ဟာလီမိုနီယာစခန်းကိုဒီကနေ့တင်းကြီးနေ့မှာဝင်ကြီးမက်တစ်ရောက်ရှိခဲ့တာဖြစ်ပြီးတော့အိမ်နောက်မှာတော့သမ္မတကာကွယ်ဝင်ကြီးတို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီနေရာအနေထားတော့လီမိုနီယာစစ်စခန်းကအမေရိကန်စစ်တပ်အတွက်မဟာဗျူဟာအရာအရေးကြီးဆုံးစခန်းတစ်ခုလည်းဖြစ်တယ်လို့အမေရိကန်ရရှိတွေကပြောဆိုကြပါတယ်။အာဖရိကတိုက်အတွင်းအမေရိကန်ရဲ့စီးရီးလေ့ကျင့်မှုတွေစစ်စီရေးတွေအတွက်လည်းအရေးပါပြီးတော့ဆိုမာလီယာနိုင်ငံအတွင်းကဘတ်LL Shabat စစ်သွေးကြွတွေကိုတံပြန်နှိမ်နှင်းတာတွေမှာလဲ American 2တပ်ဖွဲ့တွေကဒီစခန်းကိုအသုံးပြုနေတာဖြစ်ပါတယ်။ American ရဲ့မိဖက်တပ်ဖွဲ့တွေကိုထောက်ပံ့ပေးတဲ့အနေနဲ့ဆိုမာလီယာနိုင်ငံအတွင်းက El Shabat စစ်သွေးကြွတွေကိုအာဖရိကကုကဲရေးဌာနချုပ်ကနေချိန်မုံတိုက်ခိုက်ရေး American ကာကွယ်ရေးဝန်ကြီးဌာနရဲ့အဆိုပြချက်ကိုသရအင်ဘီတော်ကအတည်ပြုပြီးတော့နောက်တစ်လအတွင်းမှာပဲကာကွယ်ရေးဝန်ကြီးကဂျီဘိုဒီကိုတွားရောက်တာဖြစ်ပါတယ်။ဂျီဘိုဒီနိုင်ငံဟာတရုတ်တို့ကလည်းပထမဆုံးနိုင်ငံရဲ့ချစစ်အခြေစိုက်စခန်းတစ်ခုကိုဆောက်လုပ်ပြီးစီးသွားရလဲဖြစ်တာကြောင့်မကြာခင်မှာပဲအမေရိကန်ရဲ့စစ်အခြေစိုက်စခန်းနီးမှာတရုတ်တို့ရဲ့စခန်းတစ်ခုလည်းရောက်လာတော့မှာဖြစ်ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 1196 လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကအဘူစီယက်စစ်သွေးကြော်တွေပြန်ပြီးဆွဲသွားတဲ့စစ်သားတအုပ်ကိုခေါင်းဖြတ်တပ်ဖြတ်ထားတာတွေ့ရတယ်လို့ဖိလစ်ပိုင်စစ်တပ်ကဒီကနေ့ပြောဆိုတာကို Reuters သတင်းကဖော်ပြပါတယ်။ဖမ်းဆီးသွားခံရတဲ့တပ်ချက်အန်နီဆီရာဂျီရဲ့ဖြတ်ခံထားရတဲ့ဥကောင်းကိုတော့ပါတီကူးမြို့မှာခြံခဲ့တဲ့သူ့ရဲ့ခန္ဓာကိုယ်နဲ့မီတာ50အကွာမှာတွေ့ခဲ့ရတာလို့စစ်တပ်တာဝန်ရှိသူတအုပ်ကပြောပါတယ်။ဆူလူပြည်နယ်ငင်းချမ်းရေးဆောင်ရွက်မှုမှာပါဝင်လာကြောင့်တက်ကြန်အန်နီစီရာဂျီပြန်ပြီးဆွဲတက်ဖြတ်ခံရတာဖြစ်နိုင်တယ်လို့လည်းစစ်တပ်တာဝန်ရှိသူကပြောပါတယ်။အဘူစီယက်စစ်သွေးကြောင့်အများစုနီးသူတက်ဆက်မျိုးနယ်စုဝင်တအုပ်ဖြစ်တဲ့တက်ကြန်အန်နီစီရာဂျီကိုဆူလူပြည်နယ်ငင်းချမ်းရေးဆောင်ရွက်မှုမှာအရေးပါသူတအုပ်အနေနဲ့စစ်တပ်ကအသုံးပြုနေတာလည်းဖြစ်တယ်လို့ပြောပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာလည်းဘိုဟိုအပန်းဖြေကျွန်းမှာကဘာလက်ခီးသွားတွေကိုပြန်ပြီးဆွဲဖို့ခိုးအောင်နေတဲ့အဘူစီယက်စစ်သွေးကြော်တုံးကိုဖိလစ်ပိုင်စစ်တပ်ကတုတ်တင်နိုင်ခဲ့တယ်လို့လည်းစစ်တပ်ကထုတ်ဖော်ပြောဆိုပါရရှင်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကစစ်စခန်းတစ်ခုကိုတာလီဘန်တို့အသေးခံစီးနှင်းတိုက်ခိုက်မှုအတွင်းစစ်သားတွေသေဆုံးခဲ့ရပြီးတော့နောက်တနေ့ဒီကနေ့ကိုနိုင်ငံတော်ဝမ်းနည်းအောက်မေ့ခြင်းနေ့အဖြစ်သတ်မှတ်ထားပါရယ်။မနေ့ကတိုက်ခိုက်ခံရမှုဟာဆိုရင်2000ခုနှစ်နောက်ပိုင်းအာဖဂန်တပ်ဖွဲ့တွေအပေါ်အသေးပြောက်အများဆုံးတိုက်ခိုက်မှုလည်းဖြစ်ပါရယ်။နိုင်ငံမြောက်ပိုင်းဘဲလ်ကပြည်နယ်ရဲ့မြို့တော်မဇာအီဖ်ရှာရီဖ်မှာအခြေစိုက်တဲ့အာဖဂန်စစ်တပ်ရဲ့တပ်မ206ဌာနချုပ်ကိုပြီးခဲ့တဲ့တောက်ကြနေမှာလက်နက်အပြည့်စုံကင်ဆောင်ထားတဲ့အသေးခံဘုံခွဲသမား10ဦးတို့ကအစိုးရတပ်သားတွေလိုအသွင်ယူပြီးတော့စစ်ကားနှစ်စီးနဲ့ရောက်လာပြီးတော့စစ်သားတွေကိုတဟုန်ထိုးတိုက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်တွေ့သူတွေကပြောပါရတယ်။တောက်ကြနေနေကပိုင်းတိုက်ခိုက်ခံရမှုအတွင်းအနည်းဆုံးစစ်သား140သေဆုံးပြီးတော့100လောက်ဒဏ်ရာရတယ်လို့အမည်မဖော်တဲ့လုံခြုံရေးတာဝန်ရှိသူတွေနဲ့ဒေသဆိုင်ရာနိုင်ငံရေးသမားတွေရဲ့စနေနေ့ကအပြောကိုကိုးကားပြီးတော့ဒေသရင်းရုပ်တံတွေကထုံးလွှင့်ကြပါတယ်။လုံချုံရင်အထူးတင်းကျက်တဲ့စစ်ချေဆိုင်စခန်းအလယ်မှာရှိတဲ့ဗလီဝတ်ပြူကျောင်းကိုအတွင်းလူရဲ့အကူအညီမပါဘဲနဲ့တိုက်ခိုက်သူတွေဝင်လာနိုင်ဖို့ဆိုတာမဖြစ်နိုင်ဘူးလို့လည်းစစ်ကူတောင်းမှုခံယူကြတဲ့တိုက်ခိုက်ခံရမှုကနေအသက်ရှင်လွတ်မြောက်လာသူတွေကဒေသခံရုပ်တံကိုပြောပြပါတယ်။တိုက်ခိုက်မှုဖြစ်ပြီးမကြခင်မှာပဲတာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကသူတို့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုခဲ့တာပါ။စီးနင်းတိုက်ခိုက်မှုဟာ10လောက်ကြာမြင့်ခဲ့တယ်လို့သူကပြောဆိုပြီးတော့အရေးပါတဲ့အရာရှိတွေအပါအဝင်ရန်သူစစ်သား900ကျော်သေဆုံးတယ်လို့လည်းတာလီဘန်ပြောခွင့်ရကပြောဆိုပါတယ်
။ဆိုမာလီယာနိုင်ငံဂဲဂလာမြို့တွင်စစ်သားတွေစီးနင်းလာတဲ့ကားကိုပြစ်မှတ်ထားတဲ့လမ်းဘေးထောင်ပုံပောက်ကွဲတာကြောင့်စစ်သား9ဦးသေဆုံးပြီးတော့5ဦးဒဏ်ရာရပါတယ်။ဂဲဂလာတောင်တန်းတွေမှာဖွန့်တလန်းပြည်နယ်လူချုံရေးတပ်ဖွဲ့ရဲ့တနင်္ဂနွေနေ့မနေ့ကပုံမှန်ကင်းလေတာမှာပောက်ကွဲမှုဖြစ်ခဲ့တာပါ။ဘုံပောက်ကွဲတာမှာစစ်သား18ဦးလိုက်ပါလာတဲ့ကားကိုထိမှန်ခဲ့တာလို့ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရက VOA ဆိုမာလီယာဌာနကိုပြောပါတယ်။ကားမောင်းသူနဲ့တခြားတပ်ဖွဲ့ဝင်2ဦးတို့ပဲဘာမှမထိခိုက်ပဲလွတ်မြောက်ခဲ့တာလို့သူကပြောပါတယ်။တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ El Shabat စစ်သွေးကြော်အဖွဲ့ကလည်းပြောဆိုထားပါတယ်ရှင်
။ Israel နိုင်ငံ Tel Aviv မြို့တော်မှာအသက် 18နှစ်အရွယ်ပါလက်စတိုင်းလူငယ်တဦးကဓားနဲ့တိုက်ခိုက်တာကြောင့်လူလေးဦးအနည်းချင်းထိခိုက်ဒဏ်ရာရခဲ့ပြီးတော့သူကိုယ်တော့ဖမ်းဆီးထားတဲ့အကြောင်းအစ္စရေးရဲကပြောတာကို AP သတင်းကဖော်ပြထားပါတယ်။ဒီကနေ့တိုက်ခိုက်မှုကနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်သလားဆိုတာကိုတော့မသိရသေးပါဘူး။ပြည်ခဲ့တဲ့စက်တင်ဘာလကနေခုချိန်ထိပါလက်စတိုင်းတွေရဲ့ဓားနဲ့တိုက်ခိုက်မှုပြစ်ခတ်မှုကားနဲ့တိုက်မှုတွေကြောင့်အစ္စရေး42ဦးAmerican ခီးသွား2ဦးနဲ့ Britain ခီးသွား2ဦးတို့သေဆုံးခဲ့ရပြီဖြစ်ပါတယ်။ဒီကာလအတွင်း Israel တပ်ဖွဲ့တွေရဲ့လက်ချက်နဲ့အနည်းဆုံး Palestine 244ဦးသေဆုံးခဲ့ရပြီးတော့ဒီထဲမှာအများစုကတိုက်ခိုက်သူတွေဖြစ်တယ်လို့ Israel အာဏာပိုင်တွေကပြောဆိုထားပါတယ်။ကျန်တဲ့သူတွေကတော့ Israel တပ်ဖွဲ့တွေနဲ့ထိတိုက်တွဲမှုတွေအတွင်းသေဆုံးခဲ့ရတာပါ။အကြမ်းဖက်တိုက်ခိုက်မှုတွေက Palestine တွေရဲ့လှုံ့ဆော်မှုကြောင့်ဖြစ်ရတာလို့ Israel ဘက်ကပြောပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမှတ်သိငိထိုင်တဲ့မိုက်အီသန်စင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။ VOE ကလည်းအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOE မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုအရင်ဆုံးတော့ဒီထိုင်းမြန်မာနယ်စပ်ရှိစာတင်ကြောင်းတွေရဲ့ဆွေရစစ်စာမျိုးပွဲအောင်ချက်နဲ့ပတ်သက်ပြီးတင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်ကကျောင်းပေါင်း82ကျောင်းထဲကမြန်မာအစိုးရစစ်၄တန်းနဲ့၈တန်းစာမျိုးပွဲတွေကိုကျောင်းပေါင်း28ကျောင်းကကျောင်းသူကျောင်းသားပေါင်း600လောက်ဝင်ရောက်ဖြည့်ဆွေးခဲ့ရမှာမတ်လ23ရက်နေ့အောင်စင်းထုတ်ပြန်ချက်အရရာနှုန်းပြည့်နည်းပါအောင်မြင်ခဲ့ကြောင်းရွှေပြောင်းမြန်မာဆရာဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌကပြောပါရဲအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါရဲရှင
်မြန်မာအစိုးရစစ်၄တန်းနဲ့၈တန်းစာမွေးပွဲတွေကိုရွှေပြောင်းစာတင်ကျောင်းပေါင်း28ကျောင်းကကျောင်းသားကျောင်းသူပေါင်း600နီးပါးဝင်ရောက်ဖြည့်ဆွေးခဲ့ရမှာရာခိုင်နှုန်းပြည့်နီးပါးအောင်မြင်ခဲ့တာပါမြမအစိုးရစစ်စာမွေးပွဲတွေဖြစ်တဲ့၄တန်းနဲ့၈တန်းစာမွေးပွဲတွေကိုမဲဆောက်မြို့စာစစ်ဌာန3ခုကနေဝင်ရောက်ဖြည့်ဆွေးခဲ့ကြပါတယ်မတ်လ23ရက်နေ့စိုးရကနေအောင်စင်းထုတ်ပြန်ခဲ့ရမှာတော့ရာခိုင်နှုန်းပြည့်နီးပါးအောင်မြင်ခဲ့တယ်ဆိုပြီးရွှေပြောင်းမြမဆရာဆရာမများရဲ့အစည်းအရုံးဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကပြောပြပါတယ်
ကျောင်းပေါင်း28ကျောင်းဝင်ရှိတယ်၄တန်းနဲ့၈တန်းကလေးတွေပေါ့နော်၄တန်းကလေးစုစုပေါင်းဝင်ကြည့်သူက438ယောက်ရှိတယ်၈တန်းက133ယောက်ရှိတယ်အဲအားလုံးဝင်ဒီ final exam မှာဝင်ပြည့်တဲ့ကလေးတိုင်းအောင်မြင်ကြတယ်ကြတဲ့ကလေးဆိုလို့သူကလေးရဲ့ဥပမာအကြောင်းကြောင်းကြောင့်သူမပြည့်တဲ့ကလေး5ယောက်လောက်ပဲအဲကြတဲ့ကလေးအနေထားရှိပါတယ်ကြာကိုင်းတော့အပြည့်ဝင်ပြည့်သူအားလုံးအောင်တဲ့အတွက်ကြာကိုင်းတော့အပြည့်အောင်မယ်လို့ပဲပြောလို့
ရမြန်မာနိုင်ငံကအစိုးရစစ်စံပွဲတွေကိုဖြေဆိုခဲ့ရမှာပညာရေးစနစ်အပြောင်းလဲလှုပ်လာပြီးတဲ့နောက်မှာတော့အရင်တုန်းကလိုကုစားပြန်ဖြေဆို권နေမရှိတော့ပေမဲ့ပထမအဆန်းနဲ့ဒုတိယအဆန်းစံပွဲတွေကရလတ်တွေကိုပြန်တုံးသက်ပြီးစံပွဲအောင်တဲ့ကလေးတွေကိုအချက်လက်စုဆောင်းကစံပွဲကြီးမှာတုံးသက်မှုတွေလုပ်သွားတယ်လို့လည်းဆက်ပြောပြပါတယ
်အောင်ချက်ကတော့ပြည်ရဲ့နှစ်ကကြာရှုံးတဲ့ကလေးတွေရှိတယ်သို့တော်လည်းကုစားဆိုတာပြန်ပြီးတော့ရှိတယ်ဒီနှစ်မှာကျတော့ဒီပညာရေးစနစ်ကပြောင်းလဲတယ်ပေါ့ပြောင်းလဲတယ်ပေါ့ပြောင်းလဲတဲ့ပုံစံကဘယ်လိုလဲဆိုတော့ကုစားပုံစံမရှိတော့ဘူးကုစားပုံစံမရှိတော့ဘဲနဲ့အနောက်ဆုံးဆင့်ကြာတဲ့ကလေးကိုသူတို့ကအရင်နှစ်ဝက်စာမျိုးပေါ်ဒီမှာဖြည့်ထားတဲ့သူတို့ရဲ့စည်ရင်းစရာတွေကိုပြန်တောင်းတယ်ပြီးတော့သူတို့ရဲ့အတန်းတက်နှုံးတွေသူတို့ရဲ့ဇာတိသားတွေအကြောင်းမှာပူပေါင်းပါဝင်မှုအချက်လက်တွေပေါ့ပြန်ပြီးတော့ကောက်ယူတယ်ဒီအချက်လက်တွေကိုပြန်ပြီးတော့ပူပေါင်းပြီးတော့မှအောင်ပြန်ပေးထားတဲ့စနစ်ပုံစံမျိုးဖြစ်နေတယ
်ရွှေပြောင်းစာတင်ကျောင်းတွေမှာကျောင်းတွေဆက်ဖွင့်ဖို့အတွက်အခက်အခဲရှိနေပြီးတင်ယုံညွန်းနှန်းကိုအပြည့်စုံတင်ကြားနိုင်ဖို့အတွက်ဆရာမလုံလောက်တာအရေးသေးပြည့်မီတဲ့ဆရာဆရာမတွေကိုမှငားရမ်းနိုင်တာအလှရှင်တချို့ဟာလည်းမြန်မာနိုင်ငံအတွင်းပိုင်းတွေကိုပဲကူညီခဲ့တာတွေဖြစ်လာပြီးတဲ့နောက်မှာတော့ရွှေပြောင်းကျောင်းဆရာတွေရဲ့ရက်တည်ရေးကိုဖြည့်ဆည်းပေးနိုင်တာတွေအားနည်းခဲ့ပါတယ်။ဒီလိုအောင်မြင်အောင်သင်ကြားနိုင်ဖို့ကတော့အတော့ကိုအားထုတ်ကြိုးပမ်းခဲ့ရတယ်လို့လည်းပြောပြပါတယ်
။သင်ယူပိုင်းမှာလည်းဒီကလေးတွေရဲ့ဘာသာစကားအခက်အခဲတွေအထူးသဖြင့်ဆရာတွေမလုံလောက်တာပေါ့။ဆရာတွေမလုံလောက်ဘူး။သင်ထောက်ကူပစ္စည်းတွေမလုံလောက်ဘူး
။အခုဆိုရင်မြမအစိုးရစစ်စံမှုပွဲကိုရွှေပြောင်းကျောင်းသားကျောင်းသူတွေဝင်ရောက်ဖြည့်ဆိုတာဟာ၄ချိန်မြောက်ရှိပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းအစိုးရကအတိမတ်ပြုထားတဲ့ချွေပြောင်းစာတင်ကျောင်းပေါင်း62ကျောင်းနဲ့ကျောင်းခွဲပေါင်း71ခုနဲ့ဆိုရင်ကျောင်းပေါင်း82ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း14000ကျော်စာတင်ကြားနေကြတာဖြစ်ပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရရဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့လက်ပတ်တဲ့အခြေအထည်ချုပ်ဆက်ယုံတွေမှာအလုပ်ရှင်နဲ့အလုပ်သမားကြားမကြာခဏဆိုသလိုမပြေမလည်ဖြစ်ကြရတာဟာဘာသာစကားအခက်အခဲနဲ့အချို့စကားပြန်တွေကျွမ်းကျင်မှုအားနည်းတာတွေကြောင့်နားလည်မှုလွဲမှားကြတာဖြစ်ဖို့များတယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းတွေ့ဥက္ကဋ္ဌကသုံးသပ်လိုက်ပါတယ်နိုင်ငံတော်အစိုးရကတတ်မှတ်လိုက်တဲ့အ ਨੇ ဆုံးအခက်ကျင်းဝင်တတ်မှတ်ချက်ကိုလည်းဒေသအလိုက်လုပ်ငန်းတဘာဝအလိုက်တတ်မှတ်ပေးနိုင်ရင်ပိုအဆင်ပြေမှာဖြစ်တယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအတင်းတွဲဝထားလည်းဖြစ်မေဘောအထည်ချုပ်လုပ်ငန်းဦးဆောင်ညွှန်ကြားမှုလည်းဖြစ်သူဒေါက်တာအောင်ဝင်းကပြောဆိုတာပါဒီအကြောင်းဒေါက်တာဆိုးဝင်းကဒေါက်တာအောင်ဝင်းကိုတီးတဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင
်
ကဲပါအခုလိုလုံမအားလက်တဲ့ကြားနေပြီးတော့ကျမတို့ VOA American တန်ကိုတွေ့ဆုံဝင်မြန်ဝင်ပြည့်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဟိုမြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအတင်းဒုက္ခတယောက်နေနေပေါ့နော်ဒေါက်တာအောင်ဝင်းနေနေဒီမြန်မာနိုင်ငံရဲ့ဒီအထည်ချုပ်လုပ်ငန်းနေနေပတ်သက်ပြီးတော့ဒီနိုင်ငံတကာကိုတင်ပို့နေတဲ့အထည်ချုပ်လုပ်ငန်းဘောင်ဘယ်လောက်ရှိပါလဲရှင
်အခုအချိန်မှာကျွန်တော်တို့ရဲ့ဟိုအထည်ချုပ်ရဲ့ဟို MGM ရဲ့အသင်းဝင်ပေါ့480ကျော်ရှိပါလားအခုအချိန်မှာ
ဟုတ်ကဲ့ပါအဲ့400တဲ့ကမှာပြပကိုတင်ပို့တဲ့ဖွဲ့စည်းပေါင်းအောင်ထဲချုပ်လုပ်ငန်းပေါင်းအောင်ဘယ်လောက်ရှိပါလဲ
အဲ့480ထဲမှာအားလုံးပေါင်းအထက်ချုပ်ကို export လုပ်တဲ့ဆက်ယုံနေရတော့350နဲ့350အထက်မှာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုတလောကြားနေရတာဒီလုံရှင်လုံသမားပြဿနာကြီးလည်းကြားနေရတာပေါ့နော်ဒီ H&M နဲ့ပြတ်သက်ပြီးတော့ဒီတရုတ်ပိုင်ကုမ္ပဏီတခုကဒီလှိုင်းသာဘက်မှာဆိုလို့ရှိရင်လုံသမားနဲ့လုံရှင်ပြဿနာလေးတက်နေတာကြားပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့ရောဒီအထည်ချုပ်လုပ်ငန်းရှင်များအတင်းဒုက္ခတယောက်အနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဒီလိုအလုံရှင်နဲ့အလုံသမားဒီလိုပဋိပက္ခဖြစ်တဲ့စွဲနေမှာအထူးသဖြင့်ဒီနိုင်ငံသားရင်းနှီးမြှုပ်နှံမှုယုံနေမှာပဲဟိုဖြစ်တာများပါလေအဓိကကတော့ဒီဘာသာစကားပေါ့ဒီနားလည်မှုလွဲမှားတာပေါ့နော်ဟိုစကားပြန်ကဂျားခံပြီးတော့အလုပ်ရှင်နဲ့အလုပ်သမားဂျားထဲမှာညှိနှိုင်းပြရတဲ့နေရာမှာစကားပြန်နေရဟိုထမင်းစားရေတော့ပဲတက်ပြီးတော့ဒီဥပဒေပိုင်းပတ်သက်တဲ့ဟာတွေကိုကောင်းမွန်နားမလည်လို့ရှိရင်အဲ့ဒီတိုင်းနိုင်ငံမှာအခက်အခဲတွေအများကြီးရှိနေတာပေါ့နော်အဲ့တော့ဒီစကားပြန်ကကြွန့်ကျင်မှုလိုတာပေါ့ဘာသာစကားမှာကြွန့်ကျင်မှုလိုပဲအလုပ်သမားပြောတဲ့ဟာကိုလည်းအမှန်တည်းအလုပ်ရှင်ကိုတင်ပြရမယ်။ဟိုမထိန်ချန်ထားရဘူး။လုံးစီပတ်စီထုံနေသူအလုပ်ရှင်ကပြောတဲ့ဟာကိုလည်း तू ကလုံးစီပတ်စီအလုပ်သမားတွေစီကိုရအောင်ဟို message ပေးဖို့လိုတာပေါ့နော်။ဂျားထဲမှာ तू ကတခုကြောင့်ဟို तू ကမကြွန့်ကျင်လို့ဆိုရင်အဲ့မှာလေအနိုင်လွဲမှားမှုတွေဖြစ်နေတာပေါ့လေ။အဓိကကျွန်တော်ကအဲ့လိုပဲမြင်ပါတယ
်။ဟုတ်ကဲ့ပါ။အဲ့တော့ဒီသူတို့ကတော့နိုင်ငံသားသားကနေပြီးတော့လေပတ်နေတဲ့ဟိုစေယုံဖြစ်တဲ့အတွက်ကြောင့်မလို့ဒီမြန်မာနိုင်ငံထိုင်ကျုပ်လုပ်ငန်းရှင်များအသင်းနေတယ်တော့ဝင်ရောက်ဆက်ဖက်ဖို့မရှိဘူးပေါ့နော်
။ဟိုကျွန်တော်တို့အသင်းကိုအကြောင်းကြားပြီးအခုညတောင်းတော့ကျွန်တော်တို့ကတွားပြီးတော့ဟိုဝေပေးပါလေ။ဟိုနောက်ပိုင်းမှာတော့အညိုခေါ်တာပြုတာတိတ်ကြောင်ဟိုမတွေ့တိတ်ကြောင်မတွေ့ရတော့ပေါ့နော်။အရင်တော့ကတော့အလုပ်သမားဝင်ကြီးဌာနကနေမှဒီအလုပ်ရိုတရုံမှာဆန္ဒပြတယ်ပြုတယ်ရှင်းအသင်းကနေမှတယောက်ယောက်ကိုအလုပ်မှုဆောင်တယောက်ကိုလိုက်ခဲ့ပါဆိုပြီးခေါ်တော့ကျွန်တော်လင်းကကတော့လိုက်ခဲ့ပြီးပါလေ။ဟိုနောက်ပိုင်းကလည်းအဲ့မျိုးဟာမရှိတော့ဘူးနော်။ဒါကြောင့်ဆိုတော့တို့ကဟိုမြို့နယ်တွေမှာလည်းတို့ဖြတ်မြေကော်မတီဆိုပြီးအဲ့မျိုးတွေဖွဲ့ထားတာရှိတယ်။ဟိုဝန်ဝါလေးပလိကဟိုတို့ခေါ်တာ
ဝန်နေစာပ
လိကခေါ်တမာကြီးလို့ဟာတော့
အခုတမာကြီး
အဲ့မျိုးလည်းဖွဲ့ထားတာရှိရတာ။ဟုတ
်ကဲ့ပါโอเคပါအဲ့တော့ဒီအလုသမားအလုရှင်ပြဿနာကြီးနဲ့ပတ်သက်ပြီးတော့အလုသမားဝင်ကြီးဌာနရဲ့အခန့်ကဏ္ဍပေါ့နော်သူတို့ကရောထဲထဲဝင်ဝင်အကူအညီပေးတာတွေရှိပါလားရှင
်ဟိုတကယ်တော့ကြတော့ဒီလိုမျိုးဟိုအလုသမားဟိုပါဥပဒေနဲ့အညီဟိုတိတိကျကျအလုပ်ဖို့လိုတာပေါ့နော်တော်နည်းသူပဲဒီအလုသမားဘက်ကလည်းဒီဟိုခွင့်ပြုထားတဲ့လုပ်ပိုင်ခွင့်တွေကိုကျော်လွန်ပြီးတော့ဟိုဟိုဟိုကျုပ်ပေါ်ပြီးတော့ကျိုးလွန်လာလို့ရှိရင်လည်းဒါဆိုရင် criminal ဖြစ်သွားပြီပေါ့နော်ရာသဘုံမှုဖြစ်သွားပြီဆိုလို့ရှိရင်တက်ဆိုင်ရာဟိုအာနာရှိအဖွဲ့အစည်းတွေကလည်းဒီအချိန်မှာဟိုဖြစ်ချင်းမှာလာပြီးတော့ဟိုထိမ့်မှုလို့တာပေါ့ထိမ့်မှုလို့ရင်ရှင်ဟိုရာသဘုံမှုအကြောင်းအရာအရေးကြီးမယ်ပြည့်မယ်ဆိုရင်ဒါမျိုးတွေကနည်းသွားမှာပေါ့လေဆိုတော့ရဲစနားတတ်တိုင်လို့ရှိရင်တော်တော်များများမလာရောက်ပေါ့ဟိုကိုယ်နဲ့မဆိုင်သလိုမျိုးဟိုကြားနေတာပေါ့နော်မလာလာပြီးတော့မလို့မရှင်းသေးနိုင်ဘူးပေါ့နော်ဒီဘက်ကလည်းအလုပ်သမားကလည်းယာနဲ့ချီပဲအင်းအားနဲ့ဆိုတော့လေဟိုသူတို့လည်းကျွန်တော်တို့အသေးစိတ်ကမပြောတော့
အခုနောက်ဆုံးကျမတို့ဒီနိုင်ငံတော်သမရယုံကနေထုတ်လိုက်တဲ့ဒီအ ਨੇ ဆုံးလောက်ခလာစာပေါ့အ ਨੇ ဆုံးအခချင်းတွင်နဲ့ပတ်သက်ပြီးတော့ပေါ့သူတို့ထုတ်ပြန်လိုက်တဲ့ဒီထုတ်ပြန်ခြင်းနဲ့ပတ်သက်ပြီးတော့နောက်ဆုံးသိရတာလေးရှင်းပြပေးပါအောင်ရှင်
ကဲ
အခုတော့သူက minimum wage ဆို2နှစ်တခါပေါ့တော့ဥပဒေအရ2နှစ်တခါ review လုပ်ရမယ် review အဲ့ဒါပြီးခဲ့တဲ့ဟိုပြီးခဲ့တဲ့ပထမအချိန်မှာတော့ဟိုတနိုင်းပြည်နယ်နဲ့တိုင်းအလိုက်ကိုသူတို့ survey ဆင်းတာပေါ့နော် survey ဆင်းပြီးထွက်လာတဲ့ data အခြေခံပြီးတော့ဆွေးနွေးကြတာပေါ့ဆိုတော့ဒီနှစ်လဲဒီလိုပြည်နယ်တိုင်းအလိုက်ကိုပေါ့နော်ဟိုဒီအနေဆုံးကိုဘလောက်တတ်မှတ်ရင်ကောင်းမလဲဆိုတဲ့ဟာကိုတို့ကအောက်ခြေကြီးကိုတွင်းဆင်းပြီးတော့ data ကိုအမှန်တိုင်းရဖို့လိုတာပေါ့ပေါ့ပြီးကြတဲ့ဟိုနှစ်နှစ်တုန်းကဆိုရင်တော့တို့ကောက်လာတဲ့ data မှာတချို့ပြည်နယ်တိုင်းညာဟိုအနေဆုံးကို8000လို့9000လို့ပေးနိုင်တယ်ဆိုပြီးတော့တက်လာတာပေါ့တကယ်ကြတော့မဟုတ်ဘူးပေါ့နော်တကယ်ကမဖြစ်နိုင်ဘူးပေါ့ဟိုရန်ကုန်မှာတော့3500ပေးဖို့ဆိုရင်အဲ့ဒီအချိန်မှာကျွန်တော်တို့အနေနဲ့တော်တော်အခက်အခဲဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကလုံဘုံနာအစ်တွေထားလဲမခံတော့ဘူးရှိတဲ့လူကမှပဲကျွမ်းကျင်အောင်ဟို productivity ရအောင်ပဲဟိုစီအောင်ပြောလောက်ခဲ့ရတဲ့အခြေအနေရှိပါတယ်ဆိုတော့ကျွန်တော်ထင်တယ်အခုအချိန်မှာဆိုလဲဟိုဒီထုတ်လိုက်တဲ့ minimum wage ဥပဒေကတနိုင်ငံလုံးအတိုင်းအတာကိုလွှမ်းမိုးဖို့လိုပါတယ်ဒါမှဟိုပြည်နယ်တိုင်းအရာမျိုးနယ်တိုင်းမျိုးနယ်တိုင်းမှာဒီအနေဆုံးလက္ခဏာကိုရနိုင်အောင်ပေါ့နော
်အဲ့တော့ဒီလုပ်ငန်းအလိုက်ပေါ့နော်ဌာနအလိုက်ဥပမာဆိုလို့ရှိရင်ဟိုဒီတပ်တူတွင်းတွေရတပ်တူတွင်းတွေအလိုက်ပေါ့ဥပမာထဲချုပ်လုပ်ငန်းဆိုထဲချုပ်လုပ်ငန်းတော့တခြားစက်မှုထုတ်ကုန်တွေစက်မှုထုတ်ကုန်ပေါ့အဲ့ဒီအလိုက်ဟိုတီးခြားလုပ်အဲဒီအခါကျင်းကိုအနည်းဆုံးခွဲခြားသတ်မှတ်လို့ရှိရင်ပို့ပြီးတော့အဆင်ပြေမယ်လို့ယူဆပါလားကျွန်တော်ကအ
မျိုးဖြစ်ဖြစ်ကြတာပေါ့နော်လုပ်ငန်းအလိုက်ဟိုဒေသအလိုက်ကိုသတ်မှတ်လို့ရှိရင်နေဒီမှာဆိုရင်နေထိုင်စေးကအများကြီးသက်သာပါတယ်ရန်ကုန်မှာဆိုရင်အိမ်ငါကတလောက်3000လောက်တို့ပေးနေရတယ်ဒါမှမဟုတ်ဟိုတက်သားအိမ်တို့တနည်းမိုးတို့အမျိုးပဲဖြစ်တယ်စိုင်းတောက်စေးကလည်းဒီမှာကုန်စင်းတော့ရတယ်အရန်ကြီးတယ်နောက်ပြီးနေတိုင်းနေတိုင်းလည်းနေရနေမှာအလုပ်လက်မဲ့တွေကမရှိလို့ဆိုရန်ကုန်ကိုတို့နေတိုင်းလာနေတယ်မိုက်ခရိတ်ကနေတိုင်းလုပ်နေတယ်ก็โซนนี้มาสู่ลูกยาเนี่ยไอ้ไอ้โตนี่แ
หละโอเคป่ะเออแล้วดีโหอแทจุโรงงานเนี่ยปะทะลูกปอนเนาะดีเอ็กซ์พอร์ตอินพุตปอที่ป่ะโหดีกงแจนนี่ဝင်ละได้กงย้อนนี่เปลี่ยนปูดาปอนเนาะดูเอ็กซ์พอร์ตอินพุตเนี่ยปะทะเตะโหสิ่งขอหมู่นี่ก็สิบาดีล่ะရှင
်ลอลอเนี่ยก็โหปยัตนาบามาที่อยู่ไม่สิบาแล้วเดี๋ยวอะคือว่าเราดีออนไลน์อ่ะนี่มาโหไลเซนส์ชอบแต่สนิทก็เลยโหสัตว์ดินี่บาพี่ไอ้แม็กซ์เนี่ยมาจะป่ะอสวะทอดปะเนี่ยกาเซียนเนี่ยลงได้แม็กซ์เซียนเนี่ยโหอต้องปิ๊บๆเราใส่กว่านี่มาหล่ําเนี่ยออนไลน์นี่ชอบลงได้เลยสรุปอะคือส่วนใส่กว่า20จาแล้วก็ดาวสร้างตัดสร้างตัดนี่บาดิออนไลน์ออกไปมา
เออกงตวยซีบัวเนี่ยโหวินญีฐานะเนี่ยปัดตัดบาล่ะ
อะกงตวยซีบัวเนี่ยอกคนเนี่ยบา
อกคนเน
ี่ย
ลิงค์ลงทาพี่แล้วอะค
ือออนไลน์นี่ชอบ
บาออนไลน์อ่ะนี่นี้ปัญญานี่โตโตเด็ดล่ะพี่ปอนเนาะบาเยไปบอกดาสายเวสาดานี่ตั้วพี่ไม่ตินอ่ะเฉิงกงตัดตาล่ะปอนเนาะเฉิงกงตัดตางวยต้วยน่ะนี่บาดิจ้ะเ
หรองวยต้วยน่ะแบงค์อกเนี่ยทรานสฟอร์บาตัวละตัวละตื่นเนี่ยมันเลยว่ากูอ่ะกูมีอกขึ้นทาพี่อ่ะตัวละเนี่ยฉိတ်ทาพี่อกอ่ะนี่มาหล่นไหลมวยถั่วตัวละป่ะ
โอเคป่ะ
ตัว CB บาเนี่ยฉိတ်เสร็จทาป่ะ
โอเคป่ะเออดาเนี่ยโหอเมริกันปี่รองสู้อ่ะนี่พี่รอดีตาซีเป้สมุนซีบวายเนี่ยปะทะพี่รอตาซีเป้สมุนนี่โหยกตึงไล่ไปป่ะเนาะเอ้าน่ะปะทะพี่รอดีอเทจุโรงงานนี่อาล้องฉုံพี่รอป่ะเนาะอโจตะหยามหมู่สิบาล่ะရှင
်ดีอเมริกันอ่ะโห GSD GSD ล่ะหมอป่ะเนาะโห sanction lift ไว้ครับป่ะเนาะสรุปเราอเนเนี่ยอเมริกันโหลุละละဟိုတိုက်တလာပို့လို့ရပါတယ်ဒါပေမဲ့လည်းကျွန်တော်တို့ရဲ့ဒီတိုင်းကလုပ်ငန်းရှင်တွေအကုန်လုံးလို့လို့ကဟို CMB စနစ်တပတ်လို့တာပါဟို FOB စနစ်အထည်ပြည့်ရောင်းတဲ့အဆင့်ကိုမရောက်နိုင်သေးပါဘူးပေါ့နော်မရောက်နိုင်သေးတဲ့ခါကျတော့အမေရိကန်ရဲ့ GSC အထူးအခွင့်အရေးကိုမပေးတဲ့အတွက်ကြောင့်ဟိုဒီမှာလာပြီးတော့ American Order ကိုလာပြီးတော့အတားလဲထင်သလောက်မများပါဘူးဟိုဆိုတော့ဥရောပ Order တွေပဲလာတိုင်းလာတိုင်းနေတိုင်းနေတိုင်း Order ဘာရအတက်တည်းကလာလာပြီးတော့ဈေးကောက်ကိုလာကြည့်နေပါတော့ဘာသာတို့က GSC အထူးအခွင့်အရေးရတယ် test ပေးပြရမလို့ရတဲ့ကြောင့်တို့ကတော့အများကြီးအချက်တာပေါ့ဒါပေမဲ့ company တော်တော်များများကလည်း FOB နဲ့ပဲဝယ်ကြတဲ့အခါကျတော့ကျွန်တော်တို့စီမှာလည်း FOB ကိုလှမ်းဖို့အတွက်ကလည်းဟိုလွယ်တော့မလွယ်သေးဘူးပေါ့နော်ကြိုးတော့ကြိုးစားနေပါဟု
တ်ကဲ့ပါအဲ့တော့အိန္ဒိယနိုင်ငံတွေနဲ့ရှင်ပေါ့ဥပမာဘင်္ဂလားဒေ့ရှ်ပေါ့နော်ဘင်္ဂလားဒေ့ရှ်ဆိုလို့ရှင်လည်းဒီလိုထဲချုပ်လုပ်ငန်းတော်တော်လေးကိုဟိုတို့ရှိမှာကြည်ကြည်ပြင်းပြင်းလုပ်နေကြတယ်ဆိုတော့အိန္ဒိယတခြားဒီအာဆီယံနိုင်ငံတွေရောဒီဘင်္ဂလားဒေ့ရှ်လိုနိုင်ငံမျိုးတွေနဲ့ရှင်လို့ရှင်ကျွန်တော်တို့မြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းအခြေအနေကဘယ်လိုရှိပါလဲရှင်တို့ရဲ့နောက်ကနေလိုက်နေရပါလား
ကဲဟိုဘင်္ဂလားဒေ့ရှ်နဲ့ရှင်မယ်ဆိုလို့ရှင်ကဘင်္ဂလားဒေ့ရှ်အလုပ်သမားတွေကဟိုထုတ်လုပ်မှုမှာကျွန်တော်တို့ထက်တာပါတယ်ဒီ productivity ပေါ့ကျွန်တော်တို့ထက်အများကြီးရှေ့ကိုရောက်တယ်ဒါပေမဲ့တို့ရဲ့ minimum wage ကကျွန်တော်တို့ထက်ပိုနေပါတယ်မြန်မာနိုင်ငံထက်ကိုသူက minimum wage ချပိုနေပါတယ်ဘင်္ဂလားဒေ့ရှ်ကအဲ့
တော့ဒါတို့အတွက်ကိုဒီဝယ်ယူတဲ့လူတွေအတွက်အားသာကြပါတ
ယ်ဟုတ်တယ
်ပြီးတော့နိုင်ငံသားယင်းနှိမ့်ညွတ်မှုနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံသားယင်းနှိမ့်ညွတ်မှုဥပဒေတွေထွက်လာပါပြီနိုင်ငံသားယင်းနှိမ့်ညွတ်မှုနဲ့ပတ်သက်ပြီးတော့ဒီထဲချုပ်လုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့အခြေအနေရောဘယ်လိုရှိပါလဲရှင
်ဟိုကျွန်တော်တို့ဒီ2023မတိုင်ခင်ခုမှာဟ โอ้ตะเน็ดโกไส้ออกมา30จ่อละตู้ดาบ่เนาะอะคู่ตู้ดาตะปิงโห GSC ไปพี่นอกไปมาโหอะคู่ส่วนตะเน็ดโกไส้ออกมา65ยงละตู้บ่ได้ดี3เน็ดด้วยมาส่วนยงมา200จ่อละหาได้ประสาทดิย้าดาบ่เนาะอะย้าซ้อมอะไรตะยุคไหนงายินนี่ขึ้นมามีย้าดาบ่ဆိုအထက်ဆုံးဆက်အောင်200ကျော်လောက်တိုးလာပါတယ်ဒီ2023ဇူလနောက်ပိုင်းမှာပေါ့အ
ဲ့တော့ဒါဟိုတရုတ်ကတော့အများဆုံး
တရုတ်ကလည်းအများဆုံးပါအဲ
့တော့တခြားစင်ကာပူတို့မလေးရှားတို့ပါတော့ထိုင်းတို့ရှိပါ
တယ်နဲပါနဲပါထိုင်းဆိုနေရောသုံးလောက်နောက်ပဲရှိတယ်
ဟုတ်ကဲ့ကိုရီးယားရော
ကိုရီးယားလည်းနဲရတိတ်မရှိဘူးအဲ့တရုတ်ပဲအများဆုံးပါဟောင်ကောင်ရဲ့တရုတ်ရဲ့ဟိုတိုင်ဝမ်ရဲ့အဲ့လိုပါနော်အ
ဲ့တော့သူတို့ရဲ့ဈေးကွက်တရားရောဘယ်မှာရှိပါလဲရှင
်သူတို့ကတော့ဟိုပါပေါ့ယူရိုပ်ဈေးကွက်ကိုအဓိကပို့တာပေါ့နော်သူတို့က brand အနေနဲ့ဟိုသူတို့ကလက်ရှိလာများထိတ်ဆက်လာတဲ့စက်ရုံတွေဆိုတော့ဘယ်နေရာပဲသူတို့ကိုဒီမှာပြောင်းပြီးတော့ဟို order ရွှေ့ဖို့ဟိုတွန်းအားပေးပြီးတော့လာတာပေါ့ဘာသာကျွန်တော်တို့ GSP 0 test ရတော့တရုတ်ပြည်မှာဆိုရင်မရဘူးဆိုတော့ brand နေရာသူတို့ဒီကိုလာခိုင်းတာပေါ့နော်လာခိုင်းတဲ့ခါသူတို့က order ခိုင်းမခိုင်းမှမှလည်းလာနိုင်တယ်ဟိုအရင်းနည်းရလဲတောက်တယ်နောက်ပြီးသူတို့ဒီမှာငွေချင်းရင်လဲအတူက 3% 4% လောက်ပဲတစ်နှစ်ကိုပေးရတဲ့ချိန်မှာကျွန်တော်တို့က73ရာခိုင်နှုန်းနဲ့ဟိုတနေ့တစ်ခါပဲရတဲ့ခါကျတော့ကျွန်တော်တို့ရေရှိမှာတော့ဟိုသူတို့ရှင်းပိုင်နိုင်ဖို့ဆိုတော့ဟိုထက်တာပေါ့အ
ဲ့တော့ဒီမြန်မာနိုင်ငံရဲ့ဒီအထည်ချုပ်လုပ်ငန်းတိုးတက်မှုရှိအောင်ပေါ့နော်ဟိုဘလို့အကြံပေးနေပါလေအားလုံးပေါ့အထည်ချုပ်လုပ်ငန်းရှင်တွေရောနောက်ပြီးတော့ဒီအလုပ်သမားတွေအတွက်ကောနောက်ဒီအာဏာပိုင်တွေဘက်ကရောပေါ့နော်ဘလို့များအကြံဉာဏ်ပေးနေပါလေဘာတွေလုပ်လို့ရှိရင်ပို့ပြီးတော့ဟိုဈေးွက်တွေပိုကောင်းလာမလဲဆိုတာဘလို့များအကြံပေးနေပါ
အဓိကကတော့ဒီ brand တွေပေါ့နာမည်ကြီးတဲ့ကဘာကျော် brand တွေကဟိုသူတို့ရဲ့ audit အောင်မှ order ပေးချုပ်မယ်ဆိုလဲဟာဟို short ပေါ့ပြောပေါ့ဥမာသူတို့ကတစ်နှစ်လောက်ကျွန်တော်တို့အရင် order ချပြီးတော့ပေးချုပ်မယ်အဲ့တော့ဆိုင်ကသူရဲ့ order ကစိုက်တစ်ခုခုဆိုအထက်တိတ်နေချီရှိတဲ့အတွက်ကြောင့် productivity တက်လို့ရှိရင်ဆိုင်ကိုတွေ့တဲ့အကျိုးမြတ်ရှိမယ်အဲ့ဒီအချိန်မှာကျွန်တော်တို့ရတဲ့အကျိုးမြတ်နဲ့ဆိုင်ကိုပြန်ပြုပြင်ပြီးတော့သူ audit အောင်ငွေရအများကြီးလိုတော့ပြင်ပြဆိုင်ငွေအများကြီးလိုတော့သူတို့ကအနေနဲ့ဟိုအရင် order ပေးမှဟို order ကိုနောက်မှလုတ်ပေးနိုင်ရင်ကျွန်တော်တို့လုပ်ငန်းပြည်တွင်းလုပ်ငန်းရှင်တွေကောင်းတော့ပေါ့အခုဆိုရင်ဒီ number 3 brand နဲ့ကျွန်တော်တို့ကမရဘူးနိုင်ငံခြားဟို foreign investor အားဖြင့်ဒီ order တွေရတဲ့အတွက်ကြောင့်သူတို့ကစိုက်ရုံမှာဟို productivity တက်တယ် quality တက်တယ်ဘာကြောင့်လဲဆိုတော့ site တစ်ခုထဲကိုတိတ်နေစီတဲ့ order ကိုတောက်လျှောက်4-5လာချုပ်ရတယ်ကျွန်တော်တို့ကြာတော့ Japan order Korea order ကိုချုပ်တော့ order quantity ကနည်းပြီးတော့ site တစ်ခုလိုင်းနဲ့တွဲလိုက်ရင်နှစ်ပတ်သုံးပတ်ဆိုရင်ပြီးသွားပြီထက်ကအစ်စ်ကိုပြန်ပြန်ထည့်တဲ့ခါကျ productivity ကမရနိုင်ဘူးဆိုတော့ကျွန်တော်တို့ကဟိုနိုင်ငံခြားယူနယ်ပြစ်ဆိုင်နေပေးတယ်အလုပ်သမားကလောဘနဲ့ချုပ်တော့ပတ်စာအများကြီးရတယ် minimum wage check ကို2,300တို့ရနိုင်တဲ့အချိန်မှာကျွန်တော်တို့ကပြစ်ဆိုင်နေလည်းပေးလို့မရဘူး quantity ကနည်းတဲ့အတွက်ကြောင့်ဆိုတော့ကျွန်တော်တို့ကအဲ့မှာဟိုတို့နဲ့ရှင်ကျွန်တော်တို့ကအဲ့မှာဟိုပါဘော
ဟိုအားနဲ့စက်တွေအများကြီးရှိနေတာပေါ့ဆီအများကြီးရှိနေတာပေါ့เนาะကဲအခုသူတို့ audit လုပ်တယ်ဆိုတာဘယ်သူကလာလုပ်တာပါလဲကျင်သူတို့လာပြီးတော့စစ်တယ်ဒီခ
ါ audit လုပ်တဲ့နေရာမှာသူရဲ့ brand ကသူ့ကိုယ်ပိုင် audit နဲ့လာစစ်တာရှိတယ်ဥမာ H&M ဆိုသူရဲ့ audit ရှိတယ်ဥမာ Hema ဆိုရင် Hema audit ရှိတယ်တာကိုဂျာမြတ်တာကိုဆိုတာကိုသူ audit ရှိတယ် internet audit ပေါ့ audit လာစစ်လို့အောင်လို့ရှိရင် तू ကဟိုပေးသူ order ပေးချုပ်တာပေါ့ဗျာ
သူတို့သတ်မှတ်ထားတဲ့ဒီ criteria တွေအရေးချင်းတွေပြည့်မြည်အောင
်လို့ဟုတ
်ကဲ့တကယ်ကိုအရေးချင်းကောင်းကောင်းလေးတွေအရေးသေးကောင်းကောင်းထွက်အောင်ပေါ့သူတို့ကလာပြီးတော့စီစစ်တာပေါ့နော်အဲ့စီစစ်တဲ့စီစစ်ချက်တွေထဲမှာဟိုတက်နိုင်ဆုံးပေါ့ဟိုရှော့ပေါ့ပြီးတော့လိုက်ရောပေးဖို့အတွက်ကဒီအထည်ချုပ်လုပ်ငန်း
မြန်မာလည်းတော့အောင်နေဆိုရင် order ချတယ်ဆိုရင်ကျွန်တော်တို့ကကောင်းတော့
ပါဟုတ်ကဲ့အဲ့တော့မြန်မာလုပ်ငန်းရှင်တွေအတွက်ကအဲ့ဒီဟာအဓိကဒီအရေးကြီးတဲ့အချက်ဖြစ်နေတာပေါ့နော
်သူ့ရဲ့မိန်းကောင်ကလည်းဟို300ကျော်တော့ရှိတယ်
ဟုတ်ကဲ့
ဘယ်တော့တော့ရောကိုကတခုချင်းကိုလိုက်ပြီးလုပ်ပေးရတာပေါ့နော်တို့တောင်းဆိုတဲ့ဟာတွေပေါ့
ဟုတ်ကဲ့အော်နိုင်ငံတကာတောင်းဝင်အောင်ပေါ့လေ
တောင်းဝင်အောင်ပေါ့နိုင်ငံတောင်းဝင်အောင်
ဟုတ်ကဲ့ပါအခုလို့စိတ်ရှိလက်ရှိဖြည့်ကြားပေးတဲ့ကျေးဇူးအများကြီးတင်ပါရှင
်အပတ်စဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရဆွေးနွေးခွင့်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ23ရက် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကို9မီတာ24 25 30နဲ့51နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှပေးစာများအစီအစဉ်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ကြမှာဖြစ်ပါတယ်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနှာစင်ကြပါမယ်မအေးတနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်အခုတော့ VOE ကိုနှစ်သစ်စုမွန်စာရေးပြီးတော့ပေးပို့လာတဲ့သောရရှင်တွေရဲ့နှစ်သစ်နှုတ်ခွန်းဆက်တွေကိုပြောပြပေးချင်ပါတယ်VOA သောရရှင်ကိုချောထွန်းတယောက် VOA Facebook စာမျက်နှာပေါ်မှာနှစ်သစ်စုမအခုလိုပါလာတာပ
ါ VOA ဝိုင်းတော်သူဝိုင်းတော်သားများနဲ့အတူအမိမြင်နဲ့ဝေးကွာနေတဲ့မြန်မာနိုင်ငံသူနိုင်ငံသားများအားလုံးနှစ်သစ်မှာကိုယ်ဤကျန်းမာခြင်းစိတ်ချမ်းသာခြင်းနဲ့ဘေးရန်အပေါင်းမှကင်းဝေးပြီးတော့ဆန္ဒနဲ့ဘဝတထက်ထဲဖြစ်ပါစေလို့စုမကောင်းတောင်းပေးလိုက်ပါတယ
်ပေးရစုနဲ့ပြေးပါစေရှင်ကိုချောထွန်းနဲ့ကျမတို့ကိုဆုတောင်းပေးသလိုပဲစိတ်ရဲ့ချမ်းသာခြင်းဘေးရန်အပေါင်းမှကင်းဝေးပြီးတော့ဆန္ဒနဲ့ဘဝတထက်ထဲဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးစင်ပါတယ်ဇော်ဝင်းဆိုတဲ့ Facebook ကသောရရှင်ကတော့ပြေးပါရောက်နေတဲ့ညီနောင်တွေနှစ်သစ်မှာရှင်လန်းချမ်းမြေကြပါစေဆိုပြီးတော့အားလုံးတွေဆုတောင်းမြတ်တာပို့သလာပါတယ်မင်းကိုဆိုတဲ့ VOA ပရိသတ်ကလည်း VOA ဝိုင်းတော်သားတွေအားလုံးနှစ်သစ်မှာစိတ်ရဲ့ချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းပြည့်စုံကြပါစေလို့ဆုတောင်းပေးပါတယ်ဗျာဟုတ်ကဲ့ပေးရစုနဲ့ပြေးပါစေရှင်နုနုကတော့ VOA ဝိုင်းတော်သားတွေနဲ့တကွာတိုင်းရင်းသားပြည်သူတွေအပေါင်းနှစ်သစ်မှာတသွေးတဲ့တသားတွေစက်စိတ်ဝမ်းနဲ့ရှိကြပြီးငြိမ်းချမ်းသာရတဲ့တိုင်းပြည်ကြီးဖော်ဆောင်နိုင်ကြပါစေ။တိတ်မင်္ဂလာရှိပြီးတော့တိတ်ကိုအထိပယ်ပြေးဝါတဲ့အစုံမလေးဖြစ်ပါရဲ့နော်။မောဤစွန်ကတော့ဝိုင်းတော်သားတွေမင်္ဂလာညချမ်းမှာ VOA ဝိုင်းတော်သားတွေအားလုံးနှစ်သစ်ကစပြီးတော့အခုထက်ပိုပြီးတော့ပျော်ရွှင်အောင်မြင်အေးချမ်းအဆင်ပြေကြပါစေတဲ့။ပေးရစုနဲ့ပြေးပါစေရှင်။VOA သောရရှင်နေမြန်မာနိုင်ငံသူနိုင်ငံသားအားလုံးနဲ့နှစ်တကစပြီးတော့ဘေးပြာဝေးကွာလို့မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်တစ်နှစ်ပိုင်ဆိုင်နိုင်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါတယ်။ VOA ကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အဲ့ဒီအကြောင်းအရာပါကိစ္စရက်ဒီပေါ်မှာသောရရှင်နေသူတို့ရဲ့ကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်တုံ့ပြန်ပြီးတော့ထုတ်ဖော်လာကြတဲ့စာတွေကိုလည်းဖော်ပြပေးသွားကြမှာရေနော်။တိုင်းသားလက်နက်ကင်တွေနဲ့ပဋိပက္ခဖြစ်ပေါ်နေတဲ့မြန်မာတရုတ်နိုင်ငံနေဆက်မှာစီရီလေးကျင်ခဲ့တယ်ဆိုပြီးတရုတ်နိုင်ငံပိုင်းစင်ဝါသတင်းဌာနကတလောကပဲကြေညာသွားတာပါ။တရုတ်စစ်တပ်အနေနဲ့ပုံမှန်စီရီလေးကျင်မှုတွေရှိပြီးတော့အခုလိုမျိုးအင်အားဖြည့်စီရီလေးကျင်တာကိုမြန်မာအာဏာပိုင်တွေကိုအကြောင်းကြားခဲ့တဲ့အကြောင်းလည်းအဲ့ဒီသတင်းမှာဖော်ပြထားပါရယ်။အဲဒီစီရီလေ့ကျင်တာကတော့မြန်မာနိုင်ငံမှာတက်မရော်နေ့ကျင်းပပြီးနောက်တစ်ရက်မှာစီရီလေ့ကျင်တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOE ကလည်းသတင်းတင်ပြပေးခဲ့ပါတယ်နော်။ဒီပေါ်မှာသောရရှင်တယောက်ပြင်ပြီးတော့တုံ့ပြန်ရေးသားလာတာကိုပြောပြပေးချင်ပါတယ်ရှင်။မီမီအော့ကစ်ဆိုတဲ့သောရရှင်ဖြစ်ပါတယ်
။ကိုယ့်ရဲ့ပိုင်နဲ့နယ်နိမိတ်အတွင်းမှာဘယ်နိုင်ငံမှဆိုစီရီလေ့ကျင်လို့ရပါတယ်။ VOE ဟိုတိုဒီရှုနဲ့ဘယ်နိုင်ငံမှဆိုအချုပ်အခြာအာဏာထိပါလာရင်တော့ခေါင်းငုံခံမဲ့နိုင်ငံကဘာမှရှိပါသလား။စီရီလေ့ကျင်တာအဆန်းမဟုတ်ပါဘူး။အခုဖြစ်ပွားနေတဲ့လက်နက်ကင်အားလုံးဟာတရုတ်မှာစစ်ပညာသင်ကြားလေ့ကျင့်ပြီးတော့မြန်မာပြည်ထဲမှာဝင်ရောက်အကြမ်းဖက်တိုက်ခိုက်နေတာနှစ်90ရှိပါတော့မယ်
။မီမီအော့ကစ်ဆိုတဲ့သောရရှင်ရဲ့အမြင်မှာနောက်ထပ်မင်းတမ်းမင်းဆိုတဲ့သောရရှင်တယောက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုမျိုးရေးလာတဲ့နေရာမှာစီရီလေ့ကျင့်တာအဆန်မဟုတ်ပါဘူးလို့ဆိုလာပါတယ်
။တရုတ်ဟာပိုလန်မကိုရောက်ဖို့အတွက်ချော့ချီတခါ၆ချီတလဲနဲ့မြန်မာနိုင်ငံအစိုးရကိုသွေးရိုးဆန်းစိတ်သက်စစ်ဆင်ရေးတွေလုပ်နေပါတယ်။ဧဇကသဘုံတွေကိုလက်နဲ့ထောက်ပံ့ပြီးစစ်ပွဲတွေဖန်နှီးခဲ့ပါတယ်။ဂျမားရေးဆောင်ရှောက်မှုလုပ်ငန်းဆိုပြီးဟန်ပြအကူအညီပေးပြန်ပါတယ်။အခုနေဆက်မှာစီရေးလေ့ကျင့်မြန်ပါတယ်။လုံးဝတုန်လှုပ်စရာမလိုပါ။ပိုလန်မကိုရရှိပြီးဒီထက်ပိုတဲ့ချင်းချောက်အကြက်ကင်မှုတွေထပ်မံပြုလုပ်လာအောင်မှာဖြစ်ပါတယ်။လုံးဝခွင့်မပြုသင့်ပါ။ တရုတ်ကအသေးတန်လိုချင်တဲ့ပိုးလမ်းမစီမံကိန်းဟာမြန်မာပြည်ရဲ့အကျုပ်ချာအာဏာပိုင်ဆိုင်မှုနဲ့လုံခြုံရေးကိုထိပါစေနိုင်တာကြောင့်ခွင့်မပြုခင်အစိုးရတစ်ဖွဲ့လုံးတည်တည်ချာချာစဉ်းစားကြပါတရုတ်ရဲ့ကြိုးစည်းပွားတွေနိုင်ငံထဲမှာစုပုံလက်ခံထားခြင်းဟာတိုင်းပြည်အတွက်အလွန်အန္တရာယ်ကြီးပါတယ်တရုတ်ရဲ့ကြိုးစည်းပွားနဲ့အမေရိကန်ရဲ့အိန္ဒိယဂျပန်စတဲ့နိုင်ငံတွေရဲ့ကြိုးစည်းပွားကိုညီမျှအောင်ထိန်းထားနိုင်မှသာတည်ငြိမ်မှုကိုရရှိနိုင်မှာဖြစ်ပါတယ်ပိုလန်မှာစီမံကိန်းကိုခွင့်ပြုလိုက်ရင်တရုတ်ဟာဘင်္ဂလားဒေ့ရှ်အထိလမ်းဖောက်တော့မှာဖြစ်ပါတယ်ဒါဆိုရင်မြန်မာပြည်မှာမတည်ငြိမ်မှုတွေပိုမိုဖြစ်ပေါ်လာတော့မှာဖြစ်ပါတယ်
။ဒါကတော့တက္ကသိုလ်ကပဲမြန်မာတရုတ်နိုင်ငံနေဆက်မှာတရုတ်နိုင်ငံဘက်ကနေပြီးတော့ဆေးရေးလေ့ကျင့်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့အမြင်တွေကိုတုံ့ပြန်ပြီးတော့ရေးသားလာကြတာဖြစ်ပါတယ်ရှင်။အလားတူပဲ VOE ကထုတ်လွှင့်တင်ဆက်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေဒီမြန်မာနိုင်ငံကနိုင်ငံရေးရာကိစ္စရပ်တွေလူမှုရေးရာကိစ္စရပ်တွေပေါ်မှာပုံမှန်လင်းလင်းတုံ့ပြန်လာကြတဲ့အမြင်တွေကိုဆက်ပြီးတော့မျှဝေပေးသွားဖို့ရှိပါတယ်။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုလည်းဖော်ပြပေးဦးမှာဖြစ်ပါတယ်။အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းဒေသတွေဘုံနဲ့ဖြောပြေးပေးကြပါမယ်နော်။ဒီတော့တော့ Billboard Hot 100ဆီမှာနံပါတ်5ချိန်နေတဲ့သချင်းဖွင့်ပြကြပါတယ်။သချင်းနာမည်က Something Just Like That ဖြစ်ပြီးတော့ Chainsmokers အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။ Chainsmokers အဖွဲ့ရဲ့သချင်းတော်တော်များများပဲနံပါတ်ထိပ်စီးသချင်းတွေဖြစ်သွားပြီးတဲ့နောက်မှာသူ့ရဲ့ Memories Do Not Open ဆိုတဲ့တေးတပြား Billboard အကောင်းဆုံးတေးတပြားဆီမှာထိတ်ဆုံးချိန်တာပါ။အဲ့ဒီမှာတော့အခုဖွင့်ပေးမယ့် Something Just Like That ဆိုတဲ့သချင်းလေးပါတာဖြစ်ပါလေ။နားထောင်မှုပေါင်းတန်60ရောင်းချရမှုပေါင်း36,000လို့နဲ့စုစုပေါင်းရောင်းချရမှုညီများချင်းချအတွက်ကြည့်မယ်ဆိုရင်တော့တပြားရောင်းချရမှုပေါင်းက2,000နဲ့ညီများတာပါ။ဒီထက်မှာအခု Billboard Hot ဖြစ်ဆုံးနံပါတ်5ချိန်နေတဲ့ Something Just Like That သချင်းကိုနားထောင်ကြည့်အောင်ပါနော်။ Chainsmokers အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါလေ။
I've been reading books of old, the legends and the myths, Achilles and his gold, Achilles and his gifts, and Spider-Man's control, and Batman with his fist. And clearly I don't see myself upon that list, but she said, where'd you wanna go? How much you wanna risk? I'm not looking for somebody with some superhuman gifts, some superhero, some fairy tale bliss, just something I can turn to, somebody I can kiss. I want something just like this. Do 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 Testaments they told, the moon and its eclipse, and Superman arose, the suit before he lived. But I'm not the kind of person that it fits. She said, where'd you wanna go? How much you wanna risk? I'm not looking for somebody with some superhuman gifts, some superhero, some fairy tale bliss, just something I can turn to, somebody I can miss. I want something just like this.
ကအဖွဲ့နဲ့ Coldplay တို့ပူးတဲ့တည်ဆူထားတဲ့ Something Just Like That ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။နောက်ပိုင်းမှာတော့ VOA တချစ်တော်ရရှင်နေတောင်းဆိုတဲ့မြစ်တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဖို့ရှိပါတယ်။အခုတော့တော်ရရှင်နေရဲ့အစားတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။ VOA ကိုတော်ရရှင်နေရေးလာကြတဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့အစားတွေထဲမှာဒီတစ်ပတ်ဖော်ပြပေးမယ့်အစားကတော့ကျွန်တော်တို့စီအမြဲတမ်းစာရေးနေကြတကုံမျိုးတစ်ကအရှိနေကြီးဦးလာထွန်းရဲ့စာဖြစ်ပါတယ်။
နှစ်ပေါင်း90လွတ်လပ်ရေးနဲ့အတူပါလာတဲ့တိုင်းပြည်ရဲ့အင်မတန်အရေးကြီးတဲ့တကယ့်မူလစစ်မြစ်တိုင်းဒေသလူမျိုးစုအရေးပြဿနာကြီးလည်းဖြစ်ကျွန်တော်တို့ဘဝနဲ့ရှင်ပြီးခံစားနားလည်းအထူးစိတ်ဝင်စားတဲ့ပြဿနာလည်းဖြစ်တဲ့အကြောင်းအရာကိုနားထောင်ရလို့အလေးနဲ့ပြောပြတဲ့ Sign One Sign နဲ့ In Depth လက်ကုံ၌ဖော်ထုတ်မြင်မြန်ပြတဲ့ဦးကျော်စံသားတို့ကို အထူးကျင့်တ်အားရကျေးဇူးတင်ကြောင်းပြောပါရစေခင်ဗျာ။ပင်လုံစိတ်ဓာတ်တို့ပြည်တော်စုစိတ်ဓာတ်တို့ဆိုတာဟိုးကြက်ကဆန်ကွင်းပြည်တော်စုနေပွဲတွေကလေးကနားနဲ့မဆန့်အောင်ကြားခဲ့တာအခုဒီပဲဆိုပါတော့ငင်းချမ်းကြီးပြည်တော်စုညညရေးတိဆောက်ဖို့ယုံကြည်မှုရှိဖို့လိုတယ်ကိုကိုကိုယုံကြည်မှုရှိရမယ်လို့စုညံအောင်ပြောခဲ့တာကြားပါပြီတကယ်ကကိုယုံကြည်ကြသလား20ရာစုပင်လုံ48ခုနှစ်ကာလကလူမျိုးစုရေးပထမဦးဆုံးယုံကြည်မှုနဲ့ပတ်သက်ပြီးပြောခဲ့တဲ့သူကကချင်လူမျိုးကောင်းဆောင်ဒူဝါဇော်လွန်ပါဒူဝါဇော်လွန်ဟာပုံမွန်လင်းလင်းပြက်ပြက်သားသားပြောတတ်တယ်ဆိုပြီးနာမည်ကြီးတဲ့ခေါင်းဆောင်တူပါဘိုးကမောင်လေးနဲ့မြကြီးနားမှာတွေ့တော့ခမားတို့ဗမာတွေကိုကြုတ်မယုံဘူးဗျာလို့အာမနာရန်ပြောခဲ့သူပါအခု21ရာစုပင်လုံ2019ခုနှစ်မှာပြက်ပြက်သားသားမဟုတ်ပေမဲ့ပုံပွင့်လင်းလင်းပြောလာသူကတော့ရှမ်းလူမျိုးသတင်းစာဆရာဆိုင်းဝမ်ဆိုင်းပါသူကကျွန်တော်တို့ကပထမဦးဆုံးအချက်ဖြစ်တဲ့တယောက်ကိုတယောက်ယုံကြည်မှုဆိုတဲ့အချက်ကိုအခုချိန်ထိမကျော်လွှားနိုင်သေးဘူးမကျော်လွှားနိုင်တာဘာကြောင့်လဲဆိုတော့စွန်းနေဘဝိုင်းမှာထိုင်နေတဲ့လူတွေကကိုကိုကိုဒန်းတူညီမျှအနေထားမျိုးလက်ခံတဲ့အတွေးခေါ်မျိုးရှိဖို့လိုတယ်တဲ့တက်တက်ပြောချင်တာကတော့တမ်းမတော်ဦးချိုရဲ့လူဒန်းစားကသူတို့ကိုသူတို့နဲ့တဝိုင်းတဲ့ဆွေးနွေးဘက်တွေထက်သားတယ်လို့ယူဆထားကြတယ်ဆွေးနွေးပေါ်ဆွေးနွေးဘက်လို့မသတ်မှတ်တဲ့အတွက်ယုံကြည်မှုတိဆောက်ရေးကလုံးဝမဆနိုင်တာဖြစ်ပါတယ်ကျွန်တော်တို့ဘဝနဲ့အမျှတုံနှွေးနှွေးဖြစ်နေတဲ့ပြဿနာဒေါ်တွေပြုံးရေတွေကြီးကြောက်စိမ့်ကျင်းနီနီဂိုတွေကုန်တောင်တွေလဲပြောက်မြစ်တွေပါခန်းချောက်တော့မယ်အခြေအနေတွေကိုအဆိုးမြင်တာလားအကောင်းမြင်တာလားကန်းနေတာလားမပြောတတ်အောင်ပါပဲဗျာ
ဒီကုံမျိုးတက်ကဗီယိုတော်ရရှင်ဦးလာထွန်းရဲ့အတွေ့အမေးလေးဖြစ်ပါတယ်ရှင်တိတောက်နဲ့တော်ရရှင်နေတဲ့ဆက်ပြီးတော့အချိန်ပေးပါအောင်မယ်နော်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း voa bammi news ဆိုတဲ့ voa မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ခုတော့ VOA တိချစ်တော်ရရှင်တွေအတွက်အလှည့်ပေးခြင်းပါလေတိထောင်လာတဲ့အထက်မှာဆိုရင်တော့ပြည်မြို့ဆွေးနွေးဖျားလန်းကဥပီးအတွက်အဝေးရောက်မြေတွေဖြစ်ကြတဲ့ကိုဖြိုးနေလင်းကိုဝင်းခန့်မောင်ကိုရဲနေလင်းကိုမြက်ဖုံးဟန်နဲ့ကိုအောင်မြတ်သူတို့ကမြေတားတေးလက်ဆောင်တခြင်းတစ်ပုဒ်ပါလာတာပါဖို့ဖို့အတွက်မမေ့သောအညာဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်ရှင်ဒီတော့ဒီတော်ရရှင်တွေသူ့အဖို့အတွက်မြေတားတေးလက်ဆောင်ပါလာတဲ့တန်ထွက်လေးတည်ဆွထားတဲ့မမေ့သောညာဆိုတဲ့မြမတခြင်းလေးတစ်ပုဒ်ဒီတစ်ပတ်ထုတ်လွှင့်ပေးခြင်းပါတယ်နော်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။ဝေဒာနီညာရစီရောရောင်မြောင်းမတိတ်ဝတောင်းတာမောင်းစားပါယီတန်းကြပါသည်မောင်းတော့ကြောင့်ဒီရောက်ခုံလုံးကြီးတွေလိမ့်လိမ့်တကြမြင်အောင်ဒီတော့ဒီပညာသာနီတန်ထွန်းလေးတည်ဆူထားတဲ့မမေ့သောအညာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။မန္တပါယီတန်တပါဒီတရားညောင်းလျှောက်ခုံလုံးကြီးရဲ့လိမ့်လိုက်တာမြင်အောင်ဖြစ်တော်ဒီအညာခါနီတခါလာမီကျွန်တော်အတွက်တော့မင်းမယောMa
မေဗနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့ KIO ရဲ့ငြိမ်းချမ်းရေးယက်တီချက်ရှင်းပြဖို့အချိန်တန်ပြီဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြသွားမှာပါကိုညံဝင်းအောင်ကူညီတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ဧပြီလ15ရက်နေ့ကနေ19ရက်နေ့အထိရှမ်းပြည်နယ်မြောက်ပိုင်း UWSA ဝါတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ပန်ခမ်းမြို့မှာတိုင်းသာလက်နက်ကိုင်အဖွဲ့9ဖွဲ့ရဲ့မျက်နှာစုံကြီးအစည်းအဝေးတစ်ခုကျင်းပခဲ့ပါတယ်။ဝါလက်နက်ကိုင်အဖွဲ့ကဥဆောင်ကျင်းပတဲ့သရုပ်ထကျင်းမြောက်အစည်းအဝေးဖြစ်ပြီးဧပြီလ19ရက်နေ့မှာတော့အချက်၈ချက်ပါကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အစည်းအဝေးမှာဘာတွေဆွေးနွေးပြီးဘာတွေဆုံးဖြတ်ချက်ချခဲ့သလဲ။ဒီအစည်းအဝေးနဲ့ဆက်ဆက်ပြီး KIO ကချင်တိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ယက်တီချက်ဟာဘာလဲ။ဘာတွေထူးခြားမှုရှိနေသလဲဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်။
ဆွေးနွေးပွဲကိုဝါတပ်ဖွဲ့ကဦးဆောင်ပြီးသူ့ရဲ့ရေရှည်မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့လက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့ကချင်လက်နက်ကိုင် KIA ကိုးကန့်တအောင်းပလောင်ရခိုင် AA တပ်ဖွဲ့နဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSPP SSA စုစုပေါင်း9ဖွဲ့တက်ရောက်ခဲ့ကြပါတယ်အစည်းအဝေးပွဲပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာအရင်အစည်းအဝေးတွေတုန်းကဖွဲ့စည်းထားခဲ့တဲ့အစိုးရနဲ့ဆွေးနွေးမဲ့နိုင်ငံရေးဆွေးနွေးရေးကော်မတီကိုပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဆိုပြီးနာမည်ပြောင်းလိုက်တယ်လို့ဆိုပါတယ်တစ်ဆက်တည်းမှာပဲအဲ့ဒီကော်မတီနဲ့သူ့အောက်မှာထားမဲ့အတွင်းမှုအဖွဲ့ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နာမည်စည်းရင်းတွေကော်မတီရဲ့စည်းမျဉ်းဥပဒေတွေကိုလည်းအတည်ပြုပါတယ်ထုတ်ပြန်ချက်နောက်ဆုံးအပိုင်းမှာဒီကော်မတီအဖွဲ့ဝင်တွေအနေနဲ့နောက်အစိုးရနဲ့ဆွေးနွေးတဲ့အခါတပွဲချင်းဆွေးနွေးသွားမှာမဟုတ်ပဲကော်မတီအနေနဲ့သာညှိနှိုင်းညွှန်ဆောင်ရွက်သွားမယ်ဆိုပြီးဖော်ပြထားပါတယ်ဒီဆွေးနွေးပွဲထုတ်ပြန်ချက်နဲ့အစည်းအဝေးပွဲအပြီးတက်ဆိုင်ရာလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တချို့ရဲ့သတင်းဌာနတွေကိုဖြေကြားချက်ကိုနားထောင်ကြည့်ရင်အရင်အစည်းအဝေးတွေနဲ့ခြားနားတာဘာတစ်ခုမှမတွေ့ရပါဘူးအရင်တတိယအကြိမ်အစည်းအဝေးတုန်းကလည်းလက်ရှိအစိုးရနဲ့လက်နက်ကင်တိုင်းသားအဖွဲ့တချို့ကင်ဆွဲထားတဲ့ NCA တနိုင်ငံလုံးဆိုင်ရာအပြစ်ရစာချုပ်လမ်းကြောင်းကိုလက်မခံဘူးအစိုးရကိုဆွေးနွေးဖို့အတွက်အခြားသောနည်းလမ်းရှာမယ်ဆွေးနွေးတဲ့အခါပထမအကြိမ်ပင်းလုံးညီလာခံတုန်းကဝါအဖွဲ့ကတင်ပြခဲ့တဲ့စာတန်းကိုမူအဖြစ်သတ်မှတ်မယ်အစိုးရနဲ့ဆွေးနွေးတဲ့အခါတဖွဲ့ချင်းတွေ့မှာမဟုတ်ပဲအားလုံးစုဖွဲ့ပြီးမှတွေ့မယ်ဆိုတဲ့သဘောထားစသဖြင့်အတူတူပါပဲ
ဒါပေမဲ့ထူးခြားတာတစ်ခုကတော့အဲ့ဒီစည်းဝေးမှာသွားတက်ခဲ့တဲ့ KIO ကချင်တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့သဘောထားပါတိတ်မကြသေးခင်တုန်းကပဲ KIO ဟာသူဦးဆောင်ဖွဲ့စည်းထားတဲ့ UNFC လို့ခေါ်တဲ့ညီညွတ်တော်တိုင်းသားလူမျိုးများမဟာမိတ်တပ်ပေါင်းစုအစည်းအဝေးတရကျင်းပခဲ့ပါသေးတယ်အဲ့ဒီစီဝေးမှာအစိုးရနဲ့ဆွေးနွေးတဲ့အခါ NCA လမ်းကြောင်းကိုပဲဆက်ပြီးကင်ဆယ်သွားမယ်ဆိုပြီးစုပေါင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပူပူနွေ့နွေ့ပဲရှိပါသေးတယ်။ KIO အနေနဲ့ UFC မှာခေါင်းဆောင်မှုနေရာကိုရယူထားသလို NCA စာချုပ်စတင်ပေါ်ပေါက်လာခြင်းကနေနောက်ဆုံးစာချုပ်ပါအချက်အားလုံးသဘောတူသည့်အထိထဲထဲဝင်ဝင်ပါဝင်ဆွေးနွေးခဲ့တဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်။စာချုပ်ကိုလက်မှတ်ထိုးခြင်းရောက်မှသာကိုကန့်တောင်းပလောင်နဲ့ရခိုင်အေတပ်ဖွဲ့တွေကိုလက်မှတ်ထိုးခွင့်မပေးလို့သူတို့လည်းမထိုးဘူးဆိုပြီးနေခဲ့တဲ့အဖွဲ့စည်းပါဒါပေမဲ့နောက်ပိုင်းလက်မှတ်မထိုးဘဲကြံရင်ခဲ့တဲ့ UFC အဖွဲ့ဝင်တွေနဲ့စုပေါင်းပြီး NCO လက်မှတ်ထိုးမယ်ဆိုရင်ဒီအချက်ဒီချက်တွေပြင်ဆင်ပေးပါဆိုပြီးနောက်ထပ်အချက်၉ချက်တင်ပြတောင်းဆိုခဲ့ရမှာလဲဥဆောင်ပါဝင်နေသူဖြစ်ပါတယ
်အဲ့လို NCA လမ်းကြောင်းအတိုင်းဆွေးနွေးတောင်းဆိုရကနေပြီးခဲ့တဲ့ February 24ရက်နေ့မှာတော့သဘောထားပြောင်းသွားပြန်ပါတယ်အဲ့ဒီအချိန် February 22ကနေ24ရက်ဝါဒီတာပန်ခမ်းမှာလုတ်တဲ့ဝါအဖွဲ့ဥဆောင်ကျင်းပါတဲ့တတိယအချိန်မြောက်လက်နက်ကင်အဖွဲ့ရဲ့အစည်းအဝေးမှာတော့ NCA စာချုပ်ဆိုတာအစိုးရနဲ့စစ်တပ်ကလိုသလိုအတိတ်ပဲဖွင့်နေတဲ့စာချုပ်အဲ့ဒီစာချုပ်ကိုလုံးဝမလိုလားဘူးလက်မခံဘူးအစိုးရနဲ့ဆွေးနွေးဖို့ NCA လမ်းကြောင်းမဟုတ်ပဲအခြားလမ်းကြောင်းနဲ့တွားကြမယ်ဆိုပြီးသဘောတူကြေညာတဲ့အထက်လဲ KIO အဖွဲ့ပါဝင်ခဲ့ပြန်ပါတယ်အဲ့ဒီအစည်းအဝေးပွဲပြီးတဲ့နောက်အစိုးရနဲ့ UNFC ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြပါတယ်ဒီအစည်းအဝေးမှာတော့ KIO ခေါင်းဆောင်တွေမပါဝင်ပြန်ပါဘူးအဲ့ဒီဆွေးနွေးပွဲမှာ NCA စာချုပ်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး UNFC ဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်လို့အစိုးရဘက်ကမူအားဖြင့်သဘောတူတယ်ဆိုတဲ့သတင်းတွေပေါ်ထွက်ခဲ့ပါတယ်ဒီသတင်းနဲ့တဆက်တည်းမှာပဲ UNFC အဖွဲ့ဝင်တချို့NCA စာချုပ်မှာလက်မှတ်ထိုးတော့မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့တာကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်က NLD အစိုးရတနှစ်ပြည့်မိကွန်းမှာဝမ်းသာစရာစကားအဖြစ်ထည့်သွင်းပြောဆိုရတဲ့အထိဖြစ်ပါတယ်ဒီတစ်ခါ KIO အဖွဲ့ဟာ UNFC အဖွဲ့အရေးပေါ်အစည်းအဝေးခေါ်ယူပါတယ်အစည်းအဝေးမှာသူတို့လည်း NCA လမ်းကြောင်းအတိုင်းလိုက်မယ်အခုခါကသူတို့တင်ပြတဲ့အချက်၉ချက်ကို အစိုးရကတိတိကျကျသဘောလိုက်လျောတယ်ဆိုတာမျိုးလည်းမဟုတ်သေးဘူးဘယ်လိုပဲဖြစ်ဖြစ် NCA ကိုလက်မှတ်ထိုးမယ်ဆိုရင်လည်း UNFC အဖွဲ့ဝင်တွေစုစုစည်းစည်းညီညီညွတ်ညွတ်နဲ့ဆုံးဖြတ်ကြမယ်ဆိုပြီးပြောဆိုပြန်ပါတယ်အထက်ဘက်ကတော့ KIO ရဲ့လှုံ့ဆော်မှုဟာကိုယ်သဘောကိုဆောင်ပြီး NCA လက်မှတ်ထိုးကြမဲ့ UNFC အဖွဲ့ဝင်တွေကိုတွေ့ဝိုက်တဲ့နီးနဲ့တားမြစ်လိုက်တဲ့သဘောလဲတက်ရောက်နေပါတယ်အခုနောက်ဆုံးဝါအဖွဲ့ဦးဆောင်တဲ့အစည်းအဝေးမှာတော့NCA လမ်းကြောင်းအတိုင်းမလိုက်တော့ဘူးဆိုပြီးထုတ်ပြန်တဲ့အထင်းမှာလဲပါဝင်သဘောတူခဲ့ပြန်ပါပြီ
ဒီအခါ KAW ရဲ့သဘောထားဘယ်လိုလဲဆိုတာရှင်းလင်းလင်းမေးမြန်းဖို့လိုအပ်လာပါပြီလက်ရှိ UFC တပ်ပေါင်းစုနဲ့ဝါတပ်ဖွဲ့ဦးဆောင်တဲ့အဖွဲ့ရဲ့ရည်တည်ချက်တစ်ခုဟာဖြောင်းပြောင်ကြီးဆန့်ကျင်နေပါတယ် UFC အဖွဲ့ကတော့ NCA စာချုပ်လမ်းကြောင်းအတိုင်းဆက်သွားနေပြီးဝါတပ်ဖွဲ့ဦးဆောင်တဲ့အဖွဲ့ကတော့ NCA ကိုလုံးဝလက်မခံပင်လုံညီလာခံနဲ့ဒုံဆန်းစုကြည်ဦးဆောင်တဲ့27ရာစုပင်လုံညီလာခံဆိုတာကိုလည်း1993ခုနှစ်ကအရင်ဆရာနာရှင်တွေကျင်းပခဲ့တဲ့အမျိုးသားညီလာခံလိုမျိုးဘာမှအသုံးမချတဲ့ညီလာခံအဖြစ်ပြောဆိုနေတဲ့အဖွဲ့ဖြစ်ပါတယ်ဒီဆန့်ကျင်ဘက်အဖွဲ့စည်းတစ်ခုရဲ့လမ်းကြောင်းတစ်ခုထဲမှာ KAO အဖွဲ့ဘယ်လမ်းလိုက်မလဲဆိုတာကချင်ပြည်သူတွေနဲ့မြန်မာပြည်သူတွေကိုရှင်းရှင်းလင်းလင်းပြောဆိုဖို့လိုပါတယ် KAO ဘယ်လမ်းကိုလိုက်လိုက်ကောင်းကျိုးဆိုးကျိုးကိုကချင်ပြည်သူတွေခံစားကြရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါအခုတော့လာမယ့်အင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်သောတာရှင်များရှင်မြန်မာနိုင်ငံမှာဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်အကောင့်ထက်အစိုးရကြုံရလိမ့်မယ်ဆိုပြီးမကြာခဏဆန့်ကျင်ကန့်ကွက်တာတွေကြုံရလိမ့်ရှိပါတယ်။စွမ်းရည်လိုအပ်ချက်ကိုဖြည့်ဆည်းဖို့ရေကာတာတိဆောက်တာ၊ကြောင်မီးသွေးတူးဖော်တာကနေအစစီးပွားရေးဇုန်တွေတိဆောက်တာအစုံဖွံ့ဖြိုးရေးနဲ့အတူတွဲပါလာတတ်တဲ့ပြဿနာမျိုးတွေကိုဘယ်လိုကာကွယ်ကြမလဲ၊ထိခိုက်နစ်နာမှုနည်းပါးအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်နေအနေနဲ့ကိုယ့်ရဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-392-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်
အင်္ဂါနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ပြင်သစ်အမှုပညာရှင်တို့ဝင်နေတဲ့ကျဲဥတွေထဲကကျဲဥ၄လုံးအကောင်လေးတွေပေါက်လာပါပြီ။ဆွေးစလန်နိုင်ငံမှာလူရပေါင်းများစွာဟာလီချပ်လင်ပုံစံတူဝတ်ဆင်ပြီးတော့ကပ္ပစံချိန်ချိုးဖို့ကြိုးစားတဲ့ပွဲတစ်ခုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်းပြားသတင်းတွေကိုကိုငိမ့်ချင်းနဲ့မကင်ဖြူထွေးတို့ကတင်ပြပေးပါမယ်ရှင်။
ဆွစ်ဇာလန်နိုင်ငံမှာလူရပေါင်းများစွာဟာဟာလီချက်ပလင်းပုံစံတူဝစ်ဆင်ပြီးတော့ကမ္ဘာစံချိန်ချိုးဖို့ဂျိုးပန်းတဲ့ပွဲတစ်ခုကျင်းပခဲ့ပါတယ်။လူရေ662ယောက်ဟာလက်နှလုံးလောက်ပဲရှိတဲ့နှာခမ်းမွေးထူထူအုတ်ထုပ်နဲ့ဒုတ်ကောက်တွေကိုကင်ဆောင်ပြီးအနောက်တိုင်းဝစ်ဆုံပြေဝစ်ဆင်ခဲ့ကြတာပါ။အီစတာပွဲတော့ကျဲဥကောက်ပွဲအပြီးမှာကျင်းပခဲ့ကြတာဖြစ်ပြီးဟာလီချက်ပလင်းအကြောင်းပြသထားတဲ့ချက်ပလင်းဝေါ်ပြတိုက်ကဦးစီးကျင်းပတာလည်းဖြစ်ပါတယ်။ချာလီချက်ပလင်းပြတိုက်တစ်နှစ်ပြည့်တဲ့အချိန်နဲ့ရောချာလီချက်ပလင်းရဲ့128နှစ်ပြည့်မွေးနေ့အချိန်အခါနဲ့လည်းတိုက်ဆိုင်ကျင်းပတာဖြစ်ပါတယ်။ပြတိုက်စာဖွင့်ကလေးကဆိုရင်လာရောက်လည်ပတ်သူပေါင်း3သိန်းနီးပါးရှိခဲ့ပါပြီ
။ဒီကရပါရှိတဲ့ Wakefield မြို့ Gothrop အရက်က Royal Oak စားတောက်ဆိုင်ရှိမှာကမ္ဘာကြောင်ပြီးသွေးထန်ပြပွဲကြီးကျင်းပခဲ့ပါတယ်။ကီလို90လောက်လေးတဲ့ကြောင်ပြီးသွေးအိတ်ကိုထန်ပြီးတော့1.1 ကီလိုမီတာလောက်ရှိတဲ့အတက်လမ်းတွေပါတဲ့လမ်းမှာရှင်ပြိုင်ကြရတာပါ။ယောက်ျားပိသားမှုနဲ့ကျမ်းမာတန်ဆွမ်းမှုကိုစံသက်တဲ့ပြိုင်ပွဲတစ်ခုလည်းဖြစ်ပါတယ်။စားသောက်ဆိုင်တွေကိုဝင်လာတဲ့လူတစ်ယောက်ကပကျမ်းမာတဲ့ပုံပေါက်နေတဲ့အတွက်တခြားလူတစ်ယောက်ကဘီယာတစ်ခွက်ချေးစိတ်ခေါ်ရှင်ပြိုင်ရာကနေအခုလိုမျိုးကြောက်ပြီးသွေးထန်းပြေးပြိုင်ပွဲဖြစ်ပေါ်လာခဲ့တာပါ။မြို့နယ်အနီးဆုံးကြောက်ပြီးသွေးတွေပိတ်သွားတာကြာပြီဖြစ်ပေမဲ့လည်းကီလို90ကြောက်ပြီးသွေးအိတ်ထန်းပြိုင်ပွဲကတော့လူအများကိုဆွဲဆောင်နေစေပဲဖြစ်ပါတယ်။မျိုးသားတွေသာမကမျိုးသမီးတွေပါအရွယ်အစုံပါဝင်ရှင်ပြိုင်ကြတာဖြစ်ပြီးမျိုးသမီးတွေကတော့ကီလို20ကြောက်ပြီးသွေးအိတ်ကိုထမ်းပြီးတော့ပြေးကြရတာဖြစ်ပါတယ်ရှင်
ပြင်သစ်အမှုပညာရှင်အီဘရာဟမ်ပွိုင်းချီဗောဝင့်နေတဲ့ကျက်ဥတွေကကျက်ဥ၄လုံးအကောင်လေးတွေပေါက်လာပါပြီ။ပြင်သစ်နိုင်ငံပဲရစ်မြို့ကတိုကျိုခေတ်ပြိုင်အမှုပညာပြတိုင်းမှာသူအခုလိုကျက်ဥဝင့်နေတာ၃ပတ်လောက်ရှိပြီဖြစ်ပါတယ်။မတ်လ29ရက်နေ့ကစဝတ်ခဲ့တာဖြစ်ပြီးကျက်အကောင်လေးတွေဟာ21ရက်ကနေ26ရက်အတွင်းမှာပေါက်မယ်လို့ခန့်မှန်းပြီးဝေးခဲ့တာပါ။ပထမအကောင်ဟာရက်20မြောက်မှာစပေါက်တာဖြစ်ပြီးအခုရက်ပိုင်းအတွင်းဇက်တိုက်အကောင်လေးတွေပေါက်လာတာပါသူဟာအပေါက်ဖောက်ထားတဲ့ထိုင်ကုန်ပေါ်မှာထိုင်နေပြီးကြက်ဥတွေကိုထိုင်ကုန်အောက်နဲ့ဆက်ထားတဲ့ခွက်တစ်ခုထဲမှာထည့်ထားတာပါသူ့ရဲ့ခန္ဓာကိုယ်အပူချိန်မြင့်အောင်လို့ဆောင်းတွေကိုလည်းခြုံထားပါတယ်နောက်ပြီးဂျင်းလိုမျိုးခန္ဓာကိုယ်အပူချိန်တက်စေမဲ့အစာအသောက်တွေကိုလည်းစားပါတယ်ဒီနေ့ကိုမိနစ်30လောက်ထမင်းစားဖို့အတွက်ထိုင်ရာကနေထားပါတယ်အဲ့ဒီကြက်ကလေးတွေပေါက်လာရင်အောက်ကခွက်ထဲမှာခဏထားပြီးတော့ပြားလိုက်လာတဲ့သူတွေကြည့်နိုင်အောင်လဲတခြားခွက်တစ်ခုတွေကိုရွှေ့ထားပါတယ်သူဟာမတူညီတဲ့တတ္တဝါတွေအတွက်အချိန်ဆိုတဲ့သတ်မှတ်ချက်ကိုအဲ့ဒီတတ္တဝါတွေအဖြစ်ကိုယ်တိုင်သရုပ်ဆောင်တာကနေတဆင့်လေ့လာတာပါလို့ point chiver ကပြောပါတယ်ကိုယ်တိုင်ဝင်လို့ကြည့်တာဟာသဘောပေါက်နားလည်ဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့လည်းပြောပါတယ်ဒါဟာပထမဦးဆုံးသက်ရှိတတ္တဝါတွေကိုအသုံးပြုပြီးပြုလုပ်တဲ့သူ့ရဲ့အနုပညာဖန်တီးမှုဖြစ်ပါတယ်ကျက်ဥတွေအကုန်လုံးအကောင်ပေါက်သွားရင်တော့သူ့ရဲ့အနုပညာပြသမှုပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာ
ဒီတားလေးကဒီဖောင်လတ်ဒီတားကစိတ်ကမ်းပါရေခဲတုံးကြီးတုံးအေးပျော်ပြီးတော့ပြောပါလာတဲ့အတွက်လူတွေစိတ်ဝိတစားလာကြည့်နေကြပါတယ်ဒီဒေသနာကိုလူဦးရောက်ပြီးဆိုရင်ရေခဲတွေအများကြီးအေးပျော်ပြီးတော့ရောက်လာနေကြဖြစ်ပါတယ်ဒေသခံတွေအတွက်ကတော့ရေခဲ၆ဆောင်တောင်ကြားကိုရောက်တယ်လို့ခန့်စားပေအချိန်မျိုးဖြစ်ပြီးအခုလောက်ဆုံးတွေ့ခဲ့ရတဲ့ရေခဲတုံးကြီးဟာအမြင့်150ကျော်ရှိပါတယ်ရှင်
သူကြားစံပြတင်ပြအစီအစဉ်ကိုမကင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ပြခဲ့တာဖြစ်ပါတယ်အခုတော့တင်အချင်းချုပ်ကိုမတ်သိငီထိုက်ကကြေညာပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုအတင်းဆောင်မခံဘူးလို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဒီကနေ့ပြောဆိုလိုက်ပါတယ်။ဩစတြေးလျနိုင်ငံဗီယန်နာကမြန်မာတန်ယုံမိသားစုနဲ့တွေ့ဆုံလာမှအခုလိုပြောဆိုတာဖြစ်ပါတယ်။ဒါမှမဟုတ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဒီကနေ့ဩစတြေးလျနိုင်ငံကိုရောက်ရှိတာလည်းဖြစ်ပါတယ်။ဥရောပနိုင်ငံတွေရဲ့စစ်တပ်တွေနဲ့ဆက်ဆံရေးတွန်းမြင့်နိုင်ရေးလာရောက်တဲ့ခီးစဉ်လို့လည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုသွားပါတယ်ရှင်။ပြင်သစ်သမ္မတရွေးကောက်ပွဲပထမအကြိမ်မဲပေးပွဲတွေကိုဒီကနေ့နိုင်ငံတော်ဝန်ကျင်းပပါတယ်။နိုင်ငံတော်ဝန်မဲယုံပေါင်း6000ကျော်ဖွင့်လှစ်ထားပြီးမဲပေးခွင့်ရှိသူ48တန်းနီးပါးတို့ကသမ္မတလောက်12ဦးကိုရွေးချယ်မဲပေးကြပါတယ်။လက်ရဆုံးကနေလက်ဝဲဆုံးဝါဒီသမ္မတလောက်12ဦးတို့ဝင်ရောက်ရှင်ပြိုင်နေတဲ့ပြင်သစ်သမ္မတရွေးကောက်ပွဲကတော့ဆယ်စုနှစ်တည်းအတွင်းစိတ်ဝင်တစားစောင့်ကြည့်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်ပါတယ်။ရွေးကောက်ပွဲအကျိုးရပ်ပိုင်းအလိုမှာမြို့တော်ပါရီမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်ခဲ့တာကြောင့်ဒီကနေ့ရွေးကောက်ပွဲတွေကိုတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားပါတယ်။အမေရိကန်နိုင်ငံသားနောက်တူကိုမြောက်ကိုရီးယားနိုင်ငံကဖမ်းဆီးလိုက်ပါတယ်။အမေရိကန်နိုင်ငံသားစီးရင်ကင်ပညာရှင်ပေါမောက်ခဖမ်းခံရတာပါ။သူ့ရဲ့ကိုရီးယားနာမည်ဖြစ်တဲ့ကမ်ဆန်ဒုဆိုတဲ့အမည်နဲ့မြောက်ကိုရီးယားကိုဝင်ရောက်ခဲ့တဲ့တိုနီကင်ဟာမြို့တော်ပျုံယန်းလေစိတ်ကနေထွက်ခွာလာကနီးမှဖမ်းဆီးခံရတာဖြစ်တယ်လို့တောင်ကိုရီးယားရုံးဟပ်သတင်းကဖော်ပြပါတယ်။ကိုရီးယားကျိုးဆယ်ကိုဥတီခုံမောက်နေတဲ့အမေရိကန်လျင်တင်တင်မော့အုပ်စုမှဂျပန်ဖြတ်တင်မော့နှစ်ဆင်ပူးပေါင်းလိုက်ပြီးပစိဖိတ်သမုတ်တရအနောက်ဖက်ဒေသမှာနှစ်နိုင်ငံစစ်တင်မော့တွေဒီကနေ့ပူးရဲစစ်ဆင်ရေးစတင်လိုက်ပါတယ်
။တရင်အတင်းချုပ်ကိုမတ်တင်ငီထိုက်ကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကမအီတန်စင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital ဆော်ညံဖြစ်ပါတယ်။ဒီမှာရှားဖောင်ပါ။ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာပါ။VOA American Than တနင်္လာနေ့ညမြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိထိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။မနေ့ဖြန်မနေ့6:00နာရီကနေ9:00နာရီအထိထုတ်လွှင့်မဲ့တနင်္လာနေ့မနေ့ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.